Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်အမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဩဂုတ်လ21ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့လိုင်းဒိုမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တရင်နေတယ်မှာတော့အာဖဂန်သမ္မတမင်းငုံဖြည့်ချက်ချက်ကိုတိုက်ရိုက်ထုတ်လွှင့်နေတဲ့ဒီနေ့မနေ့မှာပဲကပူးမျိုးတော်မှာရော့ကက်တုံးတွေနဲ့အပြစ်ခံရပါတယ်။ရခိုင်ပြည်နယ်မှာချမ်းဖက်ဝါရဲချင်းချောင်းမှုဆက်လက်ရှိနေစေဖြစ်ပြီးဒေသရင်းကိုပါရိုက်ခတ်လာတဲ့အကြောင်းစင်ကူမှာရောက်နေတဲ့နိုင်ငံတော်အတိုင်ငယ်ပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကသတိပေးပြောကြားလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူကြီးညာပြီးသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေအပြီးမှာတော့ရခိုင်ရေးကုလဆိုင်ရာမြန်မာအသံအမတ်ကြီးနဲ့တွေ့ဆုံဆွေးနွေးခန်းဒီနောက်မှာကြားကြရမှာကတော့
အခုလိုမျိုးပေါ့ဒေါ်လာလေး၄သန်းလောက်မှတ်ကလေးပြစ်ချလိုက်တာနဲ့ကျွန်တော်တို့ဒေါ်လာဈေးကိုကောက်ထင်းလိုက်နိုင်တာလေးတွေဟာဒါလေးတွေဟာတကယ်ကောင်းမွန်တဲ့ဟိုပေါ့ result တွေနေနေလဲယူဆပြီးရှေ့လျှောက်ဆိုလို့ရှိရင်ပို့ပြီးတော့မှ
မြန်မာစက်ငွေဈေးအတက်အကျဘူဘန်းရဲ့ကိုက်တွဲဆောင်ရွက်ပုံတွေကိုစူးစီးတင်ပြมาဖြစ်သလိုရေကြီးရေချမ်းမှုပြန်ကြုံရတဲ့အခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာအင်္ဂါနေ့ညချမ်းထရက်လေးလိုက်အစီအစဉ်တို့ကိုလည်းဆွေးနွေးကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်အောင်တို့ကကြီးညာပေးကြပါအောင်ရှင
်မွဆင်းရဲ့ hit ball ရဲ့ခန္ဓာဖြစ်အာဖဂန်သမားအရှက်ကာနီသမားနန်းတော်ကနေမင်းငုံဖြိုချက်ချက်ကိုတိုက်ရိုက်ထုတ်လွှင့်နေတဲ့ဒီနေ့မနေ့ပိုင်းမှာပဲကပူးမျိုးတော်မှာ rocket တုံးတွေနဲ့အပြစ်ခံရပါတယ်တပ်မတ်ရက်ွက်တဲ့ကသမားနန်းတော်အနီးကိုလည်းအနည်းဆုံး rocket ကြီးတစ်ခုချရောက်ခဲ့တာပါအာဖဂန်တာလီဘန်ကတော့ကပူးမျိုးတော်ကရော့ကက်တွေနဲ့ပစ်ခတ်မှုဟာသူတို့လက်ချက်မဟုတ်ကြောင်းငြင်းဆန်ထားပါတယ်။အထူးကံပုံကွက်သမား9ယောက်ပါတဲ့အုပ်စုတစုဟာမြို့တော်မှာရှိတဲ့ It Kabli နောက်မှာပုံအောင်ပြီးမြို့ရဲကနေရာတော်များကိုရော့ကက်တွေနဲ့ပစ်ခတ်ခဲ့ကြောင်းလည်းရဲတပ်ဖွဲ့ကပြောပါတယ်။အနည်းဆုံးရော့ကက်7လုံးတော့ပစ်ခတ်ရကြောင်းလွန်ကျွေးတောင်းဝဲတဲ့နီးစပ်သူတူကပြောပေမဲ့ဒေသခံသတင်းတွေကတော့ဒီထက်ပိုများကြောင်းဖော်ပြနေကြတာပါ။ဒီကံပုံခွဲသမားတွေက၄ဦးကတော့လူရွေးတက်ဖို့အနေနဲ့ပြစ်လန်းအပြန်လန်းပြစ်ခတ်ချိန်မှာသိဆုံးခဲ့ပြီးအနည်းဆုံးရက်တက်ဖို့အတူလဲတန်ရာရသွားပါတယ်။ပလီနောက်မှာပုံနေရတက်ခတ်သူတွေကိုပြစ်မှတ်ထားစစ်ဆင်နေတဲ့ရဲရင်တစင်းကိုတွေ့ရကြောင်းလဲဒေသခံတရင်းဌာနတခုကဖော်ပြခဲ့တာပါ။သမရကန်နီကတော့မင်းငုံပြောမပြတ်ခဲ့သလိုဒီလိုတက်ခတ်မှုမျိုးတွေကိုအာဖဂန်နိုင်ငံသားတွေကောင်းကင်ခံနေမှာမဟုတ်ကြောင်းလဲပြောဆိုခဲ့ပါတယ်။ဒီပေါ်တော့အချိန်မှာအလားတူတက်ခတ်မှုတွေကြိုးဝှက်နိုင်တဲ့အတွက်အစိုးရကပြင်ဆင်တောင်းချောင်းလဲသမရကပြောဆိုခဲ့တာပါ။
အမေရိကန်မစ်တန်ဂျာကာလာရွေးကောက်ပွဲကျင်းပဖို့နီးကပ်လာတဲ့အချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ရဲ့ဆွမ်းဆောင်ချက်တွေနဲ့ပတ်သက်ပြီးအတိအမှန်ပြုလက်ခံထားတဲ့ရာဂိုင်နှုန်းပေါ်ရီပဘလစ်ကင်တွေဟာမျက်ချီမပြတ်စောင့်ကြည့်နေပါတယ်။သူ့ပေါ်လူလူထောက်ခံမှုဟာဖြမျှအားဖြင့်42ရာဂိုင်နှုန်းရှိနေတာပါ။နောက်ဆုံးလူလူစစ်တမ်းကောက်ယူမှုနှစ်ခုမှာတော့သူ့ပေါ်40ရာဂိုင်နှုန်းကထောက်ခံထားသလိုဂေါ်လပ်သရင်ပတ်စင်စစ်တမ်းမှာတော့သူ့ကို42ရာဂိုင်နှုန်းကထောက်ခံပြီး52ရာဂိုင်နှုန်းကမထောက်ခံပါဘူး။မွန်မောက်တက်ကသူကကောက်ယူရရှိတဲ့စစ်တမ်းမှာတော့43ရာဂိုင်နှုန်းကထောက်ခံပြီး50ရာဂိုင်နှုန်းကမထောက်ခံတာကြောင့်ဒီအရေးအတွက်ဟာဇန်နဝါရီလကတည်းကကောက်ယူရရှိတဲ့ကိန်းဂဏန်းတွေနဲ့တိတ်မကွာလာဘူးလို့ဆိုပါရဲမကြသေးခင်ကကောက်ယူထားတဲ့သဘောထားစစ်တမ်း3ခုမှာတော့သမရရဲ့ဆန်းဆောင်ချက်တွေအပေါ်အတိမတ်ပြုထောက်ခံထားတဲ့ရာဂိုင်နှုန်းက40အောက်မှရှိနေတာကြောင့် Republican တွေအတွက်ဒါဟာသတိထားမယ့်အခြေအနေဆက်ရောက်နေတာပါလူငယ်တဲ့တရင်ဘက်ကကောက်ယူရရှိတဲ့ Gallup စစ်တမ်းမှာတော့39ရာဂိုင်နှုန်းကသာထောက်ခံမှုရထားတယ်လို့ဇူလိုင်လကကောက်ယူရရှိတဲ့ Quinnipiac စစ်တမ်းမှာတော့38ရာဂိုင်နှုန်းနဲ့လက်ရှိကောက်ယူထားတဲ့ NPR PBS စစ်တမ်းမှာတော့39ရာဂိုင်နှုန်းပဲထောက်ခံထားတာပါအများအပြားတော့သမရပေါ်ထောက်ခံမှုက50ရာဂိုင်နှုန်းအောင်အခုလိုကျဆင်းနေရဆိုရင်တော့ဂျာကာလရွေးကောက်ပွဲမှာသမရကိုစားပြုပါတီဟာရှုံးနေလို့ရှိပါတယ်။အရင်သမရဘီလ်ကလင်တန်နဲ့ဘရက်အိုဘားမားလက်ထက်တုန်းကဆိုရင်ပထမအကြိမ်ဂျာကာလရွေးကောက်ပွဲအတွင်းနေရာ50ကျော်ရှုံးနေခဲ့ပြီးအဲ့ဒီအချိန်ကသူတို့ရဲ့ဆွမ်းဆောင်ချက်တွေပေါ်လူလူထောက်ခံမှုဟာအခုထရန့်အပေါ်ထောက်ခံထားတဲ့အရေးအတွက်ထဲအနှင်းငယ်တာနေခဲ့ပါတယ်ခင်ဗျာ။
နာဇီရင်းနဲ့ပူးပေါင်းဆောင်ရွက်သူဖြစ်သရှိထားပြီးအမေရိကန်မှာနေထိုင်နေသူတို့ကိုနှစ်ပေါင်းများစွာဥပဒေရေးတန်တမာရေးနဲ့နိုင်ငံရေးအရာဖိအားတွေချုပ်ခဲ့ရပြီးနောက်အခုနောက်ဆုံးဂျာမနီနိုင်ငံကိုပြန်လည်လွှတ်ပြောင်းပေးလိုက်ပါတယ်။1949ခုနှစ်မှာအမေရိကန်ပြည်သူစုကိုရောက်ရှိလာခဲ့ပြီးနယူးယောက်မြို့ Queens အရက်မှာနေထိုင်နေတဲ့ယာကိဖာလီချီကိုလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေဒီနေ့စောပိုင်းမှာပဲနေရပြန်ပို့လိုက်တာဖြစ်ကြောင်းအင်ဗီယိုကကြေညာချက်ထုတ်ပြန်လိုက်ကြပါတက္ကသိုလ်ကနေရွေးပါလိရှ်အနေနဲ့ဂျာမနီနိုင်ငံမှာဥပဒေကြောင်းအရဘလို့ရင်ဆိုင်ရမလဲဆိုတော့ရှင်းရှင်းလင်းလင်းမရှိပါဘူး။နာဇီတွေကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့တခြားလူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေကိုအမေရိကန်အနေနဲ့တိကျမှာမဟုတ်သလိုအမေရိကန်မှာခေါ်လုံဝင်ပြမှာမဟုတ်ကြောင်းအခုလိုရက်နဲ့အ ခိုင်မာတဲ့စကားပါလိုက်တာဖြစ်ကြောင်းလည်းအင်ဗျူကပြောပါတယ်။ပါလီချာ1958ခုနှစ်မှာအမေရိကန်နိုင်ငံသားဖြစ်ခဲ့ပေမဲ့ဒီချိန်ကဂျာမနီသိမ်းပိုက်ခဲ့တဲ့ပိုလန်နိုင်ငံကနာဇီအလုပ်ကျဉ်းစခန်းမှာအဆောင်အဖြစ်အမှုတန်းခဲ့ဘူးလို့2000ခုနှစ်မှာအမေရိကန်တရားရေးဌာနစုံစမ်းစစ်ဆေးသူတွေကိုဝန်ခံခဲ့တာပါ။ဒီနောက်မှာတော့မမမကန်ပြောဆိုမှုနဲ့အမေရိကန်နိုင်ငံသားဖြစ်ကနေပြန်လည်ရုပ်သိမ်းခံခဲ့ရလို့နေရပြန်ဖို့လေလွေမှုကြီးကြရေးဆိုင်တရားစီရင်သူက2004ခုနှစ်မှာအမိန့်ထုတ်ထားတာဖြစ်ပါတယ်။
ဩစတြေးလျဝန်ကြီးချုပ်မက်ကွန်တမ်မူဟာ Liberal Party တွင်သူ့ရဲ့ဥဆောင်မှုကိုမေးခွန်းထုတ်ဆင်ခေါ်တဲ့ရှင်းပြမှုမှာအနံရလိုက်ပါတယ်။ပါတီတွင်ကသဘောထားတက်မာတဲ့ Conservative တွေရဲ့ကန့်ကွက်မှုကြောင့်နိုင်ငံတွင်းကာဗွန်တက်ငွေထုတ်လုပ်မှုတရားဝင်ကန့်သတ်ရေးကြိုးပမ်းနေတဲ့သူ့ရဲ့အစီအစဉ်ကိုပယ်ဖျက်ခဲ့ရပြီးနောက်တနေ့ဒီကနေ့အင်္ဂါနေ့မှာပဲပါတီတွင်သူ့ရဲ့ဥဆောင်မှုနဲ့ပတ်သက်ပြီးသဘောထားဆန္ဒပေးဆုံးဖြတ်ချဖို့ဝန်ကြီးချုပ်တမ်မူကတောင်းဆိုခဲ့တာပါ။သူပေါ်ထောက်ခံမှုအပြည့်အဝပေးရမယ်ဆိုပြီးတင်းလန်နေကပဲကတိပြုပြောကြားခဲ့တဲ့ပြည်ထောင်စုဝန်ကြီးပီထာတက်တွန်ကတော့အခုဝန်ကြီးချုပ်ထမ်ဘူးရဲ့ဦးဆောင်မှုကိုစိန်ခေါ်လိုက်တာဖြစ်ပါတယ်။ဒီကနေ့သဘောထားဆန္ဒမဲပေးမှုမှာတော့မစ္စတာတက်မူကမစ္စတာတက်တွန်ကို48မဲ35မဲနဲ့အနိုင်ရခဲ့တယ်လို့မဲတွေကိုရေးတွက်ပေးခဲ့တဲ့ Liberal Party လွှတ်တော်အမတ် Nola Marino ကပြောပါတယ်။မဲခွဲဆုံးဖြတ်မှုပြီးမှပဲမစ္စတာတက်တွန်ဒီအစိုးရယာရုကနေနှုတ်ထွက်ပြီးတော့ပါတီတွေမှာပြန်လည်တာဝန်ထမ်းဆောင်နေပါတယ်။ဒါပေမဲ့လည်းဝန်ကြီးချုပ်ထမ်းဘူးရဲ့ခေါင်းဆောင်မှုကိုနောက်တစ်ချိန်စင်ခေါ်ရမျိုးလာမဲ့ကြာသာပြီးနေ့လောက်မှာထပ်လုံနိုင်တယ်လို့ခန့်မှန်းရပါတယ်။နောက်နေ့မေလမှာကျင်းပမယ်။လွှတ်တော်ရွေးကောက်ပွဲမတိုင်ခင်မှာကောက်ယူခဲ့တဲ့ဩစတြေးလျလူထုစစ်တမ်းတွေအရအတိုက်ခံလေဘာပါတီအနေနဲ့လူထုထောက်ခံမှုပိုရနေချိန်မှာပဲဝန်ကြီးချုပ်ထမ်းဘူးရဲ့ခေါင်းဆောင်မှုပိုင်းနဲ့ပတ်သက်လို့စင်ခေါ်မှုတွေပေါ်ပေါက်လာတာဖြစ်ပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုမြန်ကန်တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရယ်မတိမငြိအခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မှာအကျဉ်းဖက်ဝါဒရဲ့ချင်းချောက်မှုဆက်လက်ရှိနေဆဲဖြစ်ပြီးဒေသရင်းကိုပါရိုက်ခတ်လာတဲ့ကြောင်းစင်ကူမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ကပြောဆိုလိုက်ပါရယ
် The danger of terrorist activities which was the initial cause of events leading to the humanitarian crisis in Rakhine
ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအခြေအနေတွေကြုံရတဲ့ဖြစ်ရပ်တွေကိုအစပြုခဲ့တဲ့အကြမ်းဖက်ဝါဒီတွေရဲ့လှုပ်ရှားမှုတွေဟာဒီကနေ့ချိန်ထိရှိနေဆဲဖြစ်တဲ့အကြောင်းစင်ကူနိုင်ငံမှာဒီနေ့ပြောကြားတဲ့မင်းကွန်းမှာဒေါက်တာဆန်းစုကြည်ပြောဆိုသွားတာပါလူမျိုးရေးဆိုင်ရာစင်ကော်မှုတွေကိုမဖြေရှင်းနိုင်သမျှလူမှုတိုင်းဝန်တွေကြားပြိပခတ်တွေကျွမ်းနိုင်တဲ့အနေနဲ့ရှိလို့နောက်ဆက်တွဲအကျိုးဆက်တွေဟာမြန်မာနိုင်ငံနဲ့ဒေသရင်းကိုပါကျော်လွန်ရက်ခတ်နိုင်ကြောင်းလည်းသတိပေးခဲ့ပါတယ်ခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ကနေဩဂုတ်လတဲ့လူညိုရေးကိစ္စကန်းတွေကိုစီနင်တက်ခတ်ခဲ့တဲ့ AIS အစိုးရအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့ဝင်တွေလိုက်လံရှင်းလင်းရာကရွန်ဂျာမစင်းနေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ရာမှာလူမျိုးစုလိုက်ရှင်းလင်းရာရောက်တဲ့တိဖြစ်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါဝင်နိုင်ငံတကာအသံဝိုင်းကပြောဆိုထားပါမြန်မာဆွေးနွေးကတော့ရွန်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာအသံဝိုင်းကဆွဆဲနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းပေါ်ထုတ်ရေးယူမှုတွေရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ကမ္ဘာ့ကြီးဒုက္ခသည်9သိန်းလောက်ကိုပြန်လည်လက်ခံနိုင်ရေးဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR တို့နဲ့လည်းသဘောတူလက်မှတ်ရေးထိုးထားရတယ်ရှိပေမဲ့အစီအစဉ်တွေမဆနိုင်သေးတာကြောင့်ဝေဖန်မှုတွေလည်းထွက်ပေါ်နေတာပါတမင်ငံပုဂ္ဂိုလ်ဒေါက်ဆတ်စုကြည်ကတော့ဒုက္ခသည်တွေရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်ပို့ရေးစီစဉ်နေစတင်မှသာမြန်မာနိုင်ငံဘက်ကလက်ခံရမယ့်လုပ်ငန်းတွေစတင်နေမှာဖြစ်တဲ့အကြောင်းဒီနေ့စီမံမှာရောက်ရှိနေစီမှာပဲတုံ့ပြန်ပြောဆိုထားပါတယ်
တောင်မြောက်ကိုရီးယားနိုင်ငံကရာနဲ့ချီတဲ့လူတွေဟာမြောက်ကိုရီးယားနိုင်ငံဘက်ကသူတို့ရဲ့ဆွေမျိုးတွေနဲ့ဒီသတင်းပတ်ပြန်ပြန်လည်တွေ့ဆုံခဲ့ကြပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲကြောင့်တောင်မြောက်နိုင်ငံကွဲသွားခဲ့တဲ့အချိန်ကစားပြီးမတွေ့မမြင်ရတဲ့အတိုင်အငယ်ကြီးမီဖြစ်တဲ့မိသားစုဝင်တွေကမှပြန်လည်တွေ့ဆုံပေါင်းစည်းနိုင်ခဲ့တာပါ။မြောက်ကိုရီးယားနိုင်ငံတင်းက Mount Kamgan အပန်းဖြေစခန်းမှာတင်းလာနေကတောင်နဲ့မြောက်ကိုရီးယားကဒါဇင်နဲ့ချီတဲ့လူတွေမြေရည်လေရနဲ့ပွေဖက်နှုတ်ဆက်ခဲ့ကြပါတယ်။လာမယ့်တောက်ကြနဲ့တနင်္ဂနွေနေ့တွေမှာလည်းနှစ်ဖက်ဆွေမျိုးတွေတွေ့ဆုံရေးစီစဉ်ထားတယ်လို့တောင်ကိုရီးယားဆွေရကပြောပါတယ်။အဲ့ဒီတွေ့ဆုံပွဲမှာတောင်ကိုရီးယားဘက်ကလူပေါင်း300ကျော်ပါဝင်မှာပါ။ပြန်လည်တွေ့ဆုံရေးအစီအစဉ်တွေထပ်မံဆောင်ရွက်ဖို့တက်တန်းအချိန်ကုန်တော့မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျဲအင်ကလည်းသတိပေးပြောဆိုလိုက်ပြီးတော့တကယ်လို့တောင်မြောက်ကိုရီးယားနှစ်နိုင်ငံစလုံးမှာအသက်အရွယ်ကြီးရင်သူတွေဟာသူတို့ဆွေမျိုးသားချင်းတွေအသက်ရှင်လျက်ရှိမရှိမသိရဘဲတည်ဆုံသွားရင်ဒါဟာအတော်စိတ်မကောင်းစရာကိစ္စဖြစ်လိမ့်မယ်ဆိုပြီးတော့လည်းသူကပြောပါတယ်ခင်ဗျာ။
တရုတ်နိုင်ငံရဲ့အကူအညီနဲ့ဆောက်လုပ်မဲ့ဒေါ်လာသန်းထောင်ချီတန်ဖိုးရှိတဲ့အခြေခံအဆောက်အုံစီမံကိန်းသုံးခုကိုဖျက်သိမ်းလိုက်တဲ့အကြောင်းမလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကကြေညာလိုက်ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့ကို၅ရက်ကြာခီးစဉ်ဆုံးသတ်နေဖြစ်တဲ့ဒီနေ့မှာပဲမလေးရှားဝန်ကြီးချုပ်ကကြေညာလိုက်တာပါ။ဒေါ်လာဘီလီယံ250အထိကျူးတင်နေတဲ့မလေးရှားနိုင်ငံအနေနဲ့စီမံကိန်းတွေအကောင့်ထဲပေါ်ဖို့မဖြစ်နိုင်တာကိုတရုတ်သမ္မတရှီချင်းဖြစ်တဲ့ဝန်ကြီးချုပ်လီကက်ချင်းတို့ကိုရှင်းပြခဲ့တဲ့အကြောင်းနဲ့မလေးရှားသတင်းတောက်တွေကိုဝန်ကြီးချုပ်မဟာတီယာကပြောဆိုခဲ့ပါတယ်။ငွေကြေးမြောင်များချေးယူဖို့ရောပြန်ဆပ်ဖို့ပါမတတ်နိုင်တယ်လို့လက်တလုံးမှာမလေးရှားနိုင်ငံအတွက်ဒီစီမံကိန်းတွေဟာမလိုအပ်ဘူးလို့လည်းပြောဆိုခဲ့တာပါ။စင်မြင့်ထားလန်းနဲ့စွန့်ရင်ပိုက်လိုင်းတစ်ခုတွတ်တမ်းမဲ့စီစဉ်နေပါဝင်ဒေါ်လာတန်ပေါင်း2000ကျော်ကုန်ကျမဲ့စီမံကိန်းသုံးခုကိုတရုတ်နိုင်ငံရဲ့ချင်းဝင်နဲ့တိစောက်မဲ့စီစဉ်နေကိုဆန်းကညောင်းတရုတ်နိုင်ငံခီးစဉ်မတန်ခင်ပြီးခဲ့တဲ့သတင်းပတ်ထဲမှာကဝန်ကြီးချုပ်မဟာတီယာကြေညာထားပါတယ်။မနေ့ကတရုတ်ဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာလည်းမလေးရှားနိုင်ငံရဲ့ပြည်ပဗန္ဒာရေးအချက်အလက်ကိုတရုတ်နိုင်ငံကနားလည်လက်ခံမယ်လို့ညွှန်လင်းကြောင်းလည်းပြောဆိုခဲ့တာပါ။ဒီချိန်ထဲမှာပဲလွတ်လပ်တဲ့ကုန်သွယ်မှုတွေမှာချမ်းသာတဲ့နိုင်ငံကြီးတွေကိုဆင်းရဲတဲ့နိုင်ငံတွေကမရှင်းနိုင်တဲ့ကြောင့်ခေတ်သစ်ကိုလိုနီပုံစံသစ်ပေါ်ပေါက်လာနေတာကိုလက်မခံနိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။
ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အစိပ်ပိုင်းဖြစ်တဲ့ဆိုတာကိုလက်ခံအတိအမှတ်ပြုရအနေနဲ့အဆဗီလိုနိုင်ငံဟာထိုင်ဝမ်နဲ့တန်တမန်ဆက်ဆံဖြစ်တော့လိုက်ပြီးတော့တရုတ်နိုင်ငံနဲ့တန်တမန်ရေးဆက်ဆံရေးအသစ်စတင်လိုက်ပါတယ်။ဒီကနေ့အင်္ဂါနေ့မှာအဆဗီလိုနိုင်ငံသားရေးဝန်ကြီးကာလက်စ်ကက်စတနဒါဟာတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးနဲ့အဲ့လိုဆောင်ရွက်ဖို့သဘောတူညီချက်ကိုဘေကျင်းမြို့တော်မှာလက်မှတ်ရေးထိုးလိုက်တာပါ။အခုလိုဆက်ဆံရေးကဏ္ဍသစ်ဖွင့်လှစ်နိုင်ခဲ့တာကြောင့်အဆဗီလိုလူလူအနေနဲ့အချိုးမြတ်တွေခံစားလိမ့်မယ်လို့ဒီတရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။အဆဗီလိုသမရဆယ်ဗေဂျာဆန်ချက်စ်ကာရင်ကလည်းဒါဟာ PO ဖြစ်စဉ်အတိုင်းလျှောက်လဲရမယ့်လမ်းဖြစ်တာကြောင့်သူဆိုရအနေနဲ့လမ်းကြောင်းမှန်အတိုင်းလျှောက်ဖို့ပထမခြေလှမ်းကိုစတင်လိုက်တာဖြစ်တယ်လို့ပြောပါရယ်အဆဗီလိုဟာဒိုမီနီကန်ပြည်သူသမရနိုင်ငံနဲ့အနောက်အာဖရိကနိုင်ငံဖြစ်တဲ့ဘာကီနာဖာဆိုပြီးရင်ထိုင်ဝမ်နဲ့အဆက်ဆံဖြတ်ပြီးတော့တရုတ်နဲ့ဆက်ဆံရေးကဏ္ဍသစ်ဖွင့်လှစ်လိုက်တဲ့တတိယမြောက်နိုင်ငံဖြစ်ပါရယ်ခင်ဗျာ
တဲရောက်တဲ့နေ့ကိုကိုအောင်လွေဦးနဲ့ကိုအောင်အောင်တို့ကြီးညာပေးခဲ့ကြတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်။ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာ IRA SA အကြမ်းဖက်အဖွဲ့ကလုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေကနေပြည်တော်ရှင်းလင်းရေးလုပ်တာမှာရိုဟင်ဂျာဒုက္ခသည်အလုံးရှင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြရတာတစ်နှစ်ပြည့်ခဲ့ပါပြီ။လက်ရှိဒုက္ခသည်အရေးအခြေအနေရရအပေါ်ကုလသမဂ္ဂဆိုင်ရာ VOA သတင်းတောက် Margaret Basha ကကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မကြီးဦးဟောက်တို့ဆွမ်းကိုဆက်သွယ်မေးမြန်းထားပါတယ်။အဲ့ဒီဆက်သွယ်ချက်ထဲကကောက်နှုတ်ချက်တွေကိုဒေါခင်စိုးဝင်းကတင်ပြပေးပါအောင်ရှင်။
ERSA အာစာအဖွဲ့ရဲ့ချင်းချောက်တဲ့အနေရရှိနေသေးပေမယ့်သတိနဲ့နိုးနိုးကြကြရှိဖို့လိုတယ်လို့တမ်မကြီးကပြောထားတယ်လေ။ဒါကြောင့်မလို့အာစာအဖွဲ့ရဲ့အခြေအနေနဲ့ပတ်သက်တဲ့သဘောထားမြင်ကို VOA ကမေးတဲ့အခါမှာတမ်မကြီးဦးဟောက်တို့ဆွမ်းကအခုလိုဖြေပါတယ်။
Arakan Rohingya Salvation Army, also known as the faith movement in Arabic.
Arab Baba ne kugwe yongji ya lout sha mu faith movement lo le kho de. Asa phwe ha lo nge de hnit twi twin ngade ga lout sha ga lo. Asu a tat twi ye nyin mi shin le ye sit sin ye pi ma le nayan pin pa tan ya ma khulung ni bi lo lout sha mu ri shi ni de be su de khai lung ne de ni ya tha wa de. လုံခဲ့တဲ့တရနှစ်ကရတဲ့ထောက်လိုင်းသတင်းရဆိုရင်အာစာကနေပြီးတော့နောက်ထပ်တိုက်ခိုက်နိုင်ခြေရှိတယ်လို့သိရပါတယ်။ထောက်လိုင်းသတင်းတွေကဝန်လာနေသေးဖြစ်တာကြောင့်မလို့ဒီအချက်လက်တွေကိုအရေးတည်ယူသတိထားနေရတာဖြစ်ပါတယ်
။အာစာအဖွဲ့ကိုဘယ်သူတွေကအကူအညီပေးနေသလဲ။ရန်ကုန်ငွေနဲ့လက်နက်တွေဘယ်ကရတယ်လဲဆိုတဲ့သတင်းချက်လက်တွေကိုကရထားတာရှိပါသလားဆိုတဲ့အမေးကိုတော့
Well actually the leaders it's been well known in quite extensively reported in the media
asa gong song ha pakistan ma mwe bi lo saudi arabia ma legit tanan tet thar de atula so ra thadin media ri ma chin chin pya pya phaw pya thar de chano lu swe ra ma hoh paw pin ba ga athop pat ma shi be ne de lo myo lhou sha mu ri ne tai khai phu ma phit nai maw be nai ngan go ma le ma swe swe de lo lan chun lan ma thu paw asa a phwe ni ne pin ba athop pat ma shi be ne yat ti phu so ra ma phit nai maw အစရရွေချက်ကိုကြည့်ရင်လေတချို့ပြင်ပကလော်ဘီလုပ်နေတဲ့အဖွဲ့တွေလူခွင့်လူရှားသူတွေနဲ့တချို့နိုင်ငံတွေရဲ့တောင်းဆိုမှုတွေနဲ့ထတ်တူဖြစ်နေတာစင်တူယူမဖြစ်နေတာတွေ့ရတော့အစာကိုပြင်ပကနေပြီးထောက်ပံ့နေတယ်လို့ကျွန်တော်တို့ကောက်ချက်ချတာကြိုးကြောင်းစီလျော်ပါတယ်
မြန်မာအစိုးရကရိုဟင်ဂျာဒုက္ခသည်အရေးမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မယ်အကြံပေးအဖွဲ့ရဲ့ထောက်ခံကြံပြုချက်တွေကိုလိုက်နာမယ်လို့ပြောထားပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကူစလေရန်ဟီလီကိုကြားတော့မြန်မာနိုင်ငံကိုဘာကြောင့်ဝင်ခွင့်မပြုတာလဲသိရစီရှင
် the advisory board of the for the implementation committee of the
ရှမ်းဘီဖွဲ့ကကုလသမဂ္ဂထူးကူစနစ်နဲ့ပတ်သက်လို့ပြီးကြားထောက်ခံကြံပြုထားတာရှိပါဘူးကျွန်တော်တို့မစ်ဂျန်ဟီလီနဲ့ရုံကြည်ကြည်ပူးပေါင်းဆွမ်းခဲ့ရတယ်ဒါပေမဲ့သူ့ကိုပေးထားတဲ့လုပ်ပိုင်ခွင့်တာဝန်အရဒမ်မလိုက်ပဲနဲ့စုံစမ်းစစ်ဆေးဖို့ဖြစ်ပေမဲ့နောက်ပိုင်းမှာမစ်ဂျန်ဟီလီကဒလိုက်တာတွေရှိခဲ့တာကြောင့်လူသစ်နဲ့စားထိုးဖို့လူခွင့်ကောင်စီကိုတရင်ပို့ ောင့်မလို့ကျွန်တော်တို့အနေနဲ့ကုလသမဂ္ဂတွေ့မှုချုပ်ရဲ့ထူးခြားစလေကိုယုံကြည်မှုနဲ့ပူးပေါင်းဆောင်နေတာပါ။ကျွန်တော်တို့ရဲ့မူအရကုလသမဂ္ဂရဲ့အပြုသဘောဆက်ဆံတာကိုအမြဲကြိုးစားနေပါတယ်
။ရခိုင်ရေးအကြံပေးဖွဲ့ရဲ့ထောက်ခံအကြံပြုချက်တွေထဲမှာလူမှုကေဆယ်ရေးဝန်ထမ်းတွေနဲ့သတင်းတောက်တွေကိုလွတ်လပ်စွာသွားလာခွင့်ပေးဖို့ပါဝင်နေဆိုတော့အခုကလွတ်လွတ်လပ်လပ်သွားလို့ရနေပါပြီလားရှင်။
Because of course, recently you might probably notice that we have signed MOU with
Okay, Nia Song Kwa Gya Duri, Sanna Liao Tekha Chi Soa Long Chong Sikha Mu Api Ne, Nia Yengu Pianla Nai Ye Dwe, Suya Ne UNDP, UNACR, Tongpun Sign MOU Nale Mu Sa Chong Lama, Jagin Ya Lama Thu Nang Gya TV Pima Wa. Aku Pwai Ri Pwai Biro Long Hanui Sa Ni Wa Wi. Jiyo Wa Nasa Tong Yau Gu Sittan Nui Sin Zia Ri Kao Yubo Dwe Lula Sa Tua Huen Pita Wa Re.ပင်လယ်နယ်စပ်ကနောက်ထပ်ရွာ9ရွာကိုပါတောင်းဝင်ပြုလိုက်ပါပြီ။ ICRC နိုင်ငံတကာကြက်ချင်ဒီအဖွဲ့နဲ့မြန်မာကြက်ချင်ဒီလှူရှာမှုအဖွဲ့ဝင်တွေကလည်းအဲ့ဒီညာတွေကိုလွတ်လပ်လပ်သွားပြီးတော့ဆန္ဒမှုအကူအညီတွေဖြန့်ဝေပေးနေပြီဖြစ်ပါတယ
်။ American ဘဏ္ဍာရေးဌာနကနေရိုဟင်ဂျာနှိမ့်ကွပ်မှုနဲ့ပတ်သက်သူစစ်ဖက်ဆိုင်ရာအဖွဲ့အစည်းတချို့နဲ့အရာရှိတချို့ကိုပြီးခဲ့တဲ့သတင်းပတ်ကပိတ်ဆို့အရေးယူထားတာရှိပါတယ်။ရခိုင်ပဋိပက္ခကင်တွေပုံကို American ကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုethnic cleansing လို့ညီညွတ်ပေမဲ့ genocide လူမျိုးတုံးတပ်ဖြတ်မှုအဆင့်အထိတတ်မှတ်ဖို့စဉ်းစားနေစေဖြစ်တယ်လို့ American နိုင်ငံသားရေးဝန်ကြီးဌာနကမကြာခင်ကပြောဆိုခဲ့တာနဲ့ပတ်သက်တဲ့အမေးကိုတော့အခုလိုဖြေပါတယ်
We have said before and this is not ethnic cleansing this is
ကျွန်တော်အရင်ကလည်းပြောခဲ့ပြီးပါပြီလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှု ethnic cleansing မဟုတ်လို့ပဲ genocide လူမျိုးတုံးတပ်ဖြတ်နေတာလည်းမဟုတ်ပါဘူးလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာဆိုရင်အလုံးရင်းနဲ့ထွက်သွားတဲ့သူတွေပြန်လာဖို့အစီအစဉ်တွေနေရာချထားရတွေကိုကျွန်တော်တို့လိလဆန်းစစ်ဖို့အကြောင်းမရှိပါဘူး။ဘလို့အစ်စ်မဲ့ပြောပြောလူမျိုးတုံးတတ်ဖြတ်ဖို့အသာထားလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတယ်ဆိုတဲ့ခိုင်လုံတဲ့အထောက်အထားလည်းမရှိပါဘူး။ဒီလိုမျိုးအစ်စ်မျိုးတတ်မှတ်ဖို့ဆွဆွဲဖို့ဆိုရင်တော့ခိုင်လုံတဲ့သက်သေအထောက်အထားနဲ့ဥပဒေကြောင်းအရာကိုသက်သေရှိရပါမယ်။တိတ်ကိုတိမ်မွေးတဲ့ကိစ္စပါ။လူမျိုးရေးတပ်ဖွဲ့ရဲ့လူရက်ကိုဒီလိုမျိုးတတ်မှတ်နေတာတွေကိုကျွန်တော်တို့လုံးဝလက်မခံပါဘူး။
ရခိုင်ပြည်နယ်အခြေအနေပေါ်မှာမြန်မာအစိုးရနဲ့နိုင်ငံတကာရဲ့အမြင်ကွာခြားမှုကအတော့ကိုကြီးမားပါတယ်။မြန်မာအစိုးရကရွာတွေကိုရိုဟင်ဂျာတွေကိုယ်တိုင်မိရှုခဲ့တယ်။နောက်လူခွေရေးကျူးလွန်နေဆိုတာတွေကလည်းမတရားအဆက်ဆွဲခံနေရတယ်လို့ပြောတယ်။နိုင်ငံတကာကလည်းလူသားမျိုးနွယ်စုပေါ်မှာပြစ်မှုတွေကျူးလွန်နေလို့ပြောနေကြတယ်လေ။ဒီကွာခြားချက်ကိုတာမန်ကြီးဘယ်လိုမြင်ပါလဲရှင်။
International human rights and international media has been always
နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေကဒီအကြောင်းအရာတွေကိုအမြင်တစ်ဖက်ဆောင်းနေဖော်ပြနေတာပါမြန်မာပြည်သူအများစုကဒီကိစ္စပေါ်မှာဘယ်လိုသဘောထားရှိလဲခံစားရှိမိနေဆိုတာကိုအပြည့်အဝထင်ရှားတဲ့သက်တည်အထောက်အထားရှင်းလင်းလင်းဖော်ပြတာမရှိပါဘူးရခိုင်ရေးကတိတ်ရှုပ်ထွေးသလိုပဲတိမ်မွေးတဲ့ကိစ္စလည်းဖြစ်ပါတယ်အဖိနှိတ်ခံရတဲ့ဆိုတဲ့မွတ်စလင်တွေရဲ့ပြောဆိုခံစားချက်တွေကပဲအနောက်မီဒီယာတွေရဲ့ခေါင်းကြီးပိုင်းဖြစ်နေတယ်လို့ပြောရမှာပါကျွန်တော်တို့အစိုးရတက်ကလေးကဒီပြဿနာကိုဖြေရှင်းဖို့တာဝန်ခံခဲ့တယ်လို့ပဲအခုလည်းစူးစမ်းပြီးတော့ဖြေရှင်းနေတာပါဒါပေမဲ့ကံမကောင်းအကြောင်းမလှစွာနဲ့အာစာတက်ခိုက်မှုကအခုဒီပြဿနာကိုစပြီးတော့မြှိမှွေးခဲ့တာပါဒါကိုမမေ့ကြဖို့အရေးကြီးပါတယ်ဒီလူမှုပြဿနာရဲ့ဈေးမြစ်ကိုတည်တည်အောင်လုပ်ပြီးတော့ဖော်ပြဖို့အလွယ်တကူပဲမေ့ပြကြပြီးတော့အစိုးရနဲ့မြန်မာလူထုကိုပဲအပြစ်ပုံချနေတာတွေ့ရပါတယ်ဒီပြဿနာကိုဒေါင်ပေါင်းစုံကကြည့်ပြီးတော့ရခိုင်ပြည်ရေးရရှိဖြေရှာဖို့အတွက်အလေးနဲ့ထားဆောင်နေတာပါရခိုင်ပြည်နယ်ကမတူကွဲပြားတဲ့လူမှုအတိုင်းဝန်းကြားညီညွတ်စွာသဟဇာတာမြင့်မြတ်တက်တာနေထိုင်နိုင်ရေးနဲ့ဖွံ့ဖြိုးရေးအတွက်ရည်ရှိဆောင်ရွက်ရမယ့်လုပ်ငန်းတွေကိုအတက်နှံ့ဆုံးအကောင့်ထဲဖော်သွားဖို့ဆောင်ရွက်နေပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်
။ကုလဆိုင်ရာမြန်မာတမတ်ကြီးဦးဟောက်ထိုဆက်နဲ့ဆက်သွယ်မေးမြန်းခန်းကိုဒေါခင်စိုးဝင်းတင်ပြပေးခဲ့တာပါရှင်။အခုကတော့မြန်မာငွေကြေးတန်ဖိုးအတက်အကျရေးစူးစီးတင်ပြပေးပါမယ်။မြန်မာကျပ်ငွေတန်ဖိုးကျဆင်းတဲ့အကျိုးဆက်အဖြစ်အခြေခံစားကုန်တွေဈေးတက်ပြီးဈေးကွက်အပေါ်လူရာထက်ပိုရိုက်ခတ်မှုတွေမဖြစ်အောင် ဘဟုဘန်အနေနဲ့ဒီထက်အေးအေးယူဆောင်ရွက်ဖို့လိုတဲ့အကြောင်းစီးပွားရေးပညာရှင်တဦးကအကြံပေးပါတယ်။ငွေကြေးချမ်းသာသူတွေလက်ဝက်သိမ်းထားတဲ့ဒေါ်လာငွေတွေကိုဘဏ်တွေမှာတရားဝင်အနှံလဲပတ်လာအောင်လုပ်ကိုင်နိုင်မယ်ဆိုရင်လည်းကျပ်ငွေဈေးကျဆင်းမှုကိုထိညရာမှာအထောက်အကူပြုမယ်လို့သူကပြောပါတယ်။ကိုသိန်းထိုင်ဦးသတင်းပေးပို့ထားပါတယ်ရှင်
။ကျပ်ငွေတန်ဖိုးကျဆင်းမှုတွေပေါ်ပြည်သူတွေရဲ့ကြောက်လန့်တကြဆိုးရိမ်မှုတွေကြောင့်လည်းအခြေခံစားကုန်တချို့ဈေးတက်ပြီးဈေးကွက်အပေါ်မှာလိုအပ်တာတွေပိုရက်ခတ်မှုတွေရှိခဲ့တယ်လို့မြန်မာနိုင်ငံသားများဗန်မှုဆောင်အုပ်ချုပ်ရေးမှူးဒေါက်တာတောင်းဟန်ကသုံးသပ်ပါတယ်။ဒီအခြေအနေကိုတာဝန်ရှိသူတွေအနေနဲ့ထိန်းသိမ်းဖို့လိုမယ်ဆိုပြီးသူကပြောဆိုပါတယ်
။တကယ် fundamental လို့ခေါ်တဲ့ဒီ economic ဒီ data တွေဒီနေသားတွေကြောင့်ဖြစ်တာလဲဆိုရင်ဒီ psychology ကြောင့်ဖြစ်တာပေါ့လူတွေကြောက်လန့်တကြားနဲ့ဟိုတုန်းကဟိုအတိတ်တုန်းကဟိုကြောက်လန့်ပြီးဖြစ်ခဲ့တဲ့ဒီလိုမျိုးပေါ့ဘာမှမသိညာမသိစိတ်ဓာတ်တွေကိုနည်းနည်းဖျောက်ပြေးစေချင်တာလူတွေစိတ်ထဲမှာဟိုချိန်နှက်သွားတဲ့ဟာမျိုးပေါ့နော်အဲ့ feel good factor ကျွန်တော်တို့လူတွေအတွက်အရေးကြီးတယ်လို့ထင်တယ်တခြားတစ်ကမ္ဘာလုံးရဲ့ inflation တွေ interest rate တွေအချင်းလေးတွေကိုနားလည်ဖို့နားမလည်ဖို့တဲ့ဆိုင်ကိုလူကြီးတွေကိုယုံပြီးတော့ငါတို့တိုင်းပြည်အဲ့လိုဖြစ်မှာမဟုတ်ငါတို့တိုင်းပြည်ချင်းနဲ့ကောင်းတယ်တို့နေသားအများကြီးတက်လာတယ်ဆိုတော့လူတွေယုံကြည်မှုရှိအောင်လှုပ်ပေးနိုင်စွမ်းရှိတဲ့ဟာတွေပေါ့နော်နောက်ဆုံးဘူပန်ဥက္ခအပါဝင်နောက်ဆုံးလိုအပ်တယ်ဆိုလို့ရှိရင်ဘာနာခွန်ဝန်ကြီးတွေကနေနောက်ဆုံးလိုအပ်တယ်ဆိုလို့ရှိရင်ဒါမျိုးကကျွန်တော်တို့တောင်ဆန်းစုကြည်တို့ကိုယ်တိုင်ကစလိုမျိုးတနိုင်ငံလုံးကိုဒီလိုမျိုးပြောတဲ့မိန့်ခွန်းတွေထဲမှာဆိုရင်လိုအပ်တယ်လို့ထည့်သွင်းပြီးတော့မှအများအားပြောသွားတာလေးတွေကတော့ရရှိအတွက်မှာကျွန်တော်တို့လူတွေကိုပို့ပြီးတော့မှဟိုရင့်ကျက်တည်ငြိမ်သွားစေမယ်လို့ကျွန်တော်ထင်ပါတယ်
နိုင်ငံเจ้าငွေလဲလဲနှုံတော်သတ်မှတ်ချက်ကိုဘူဘန်ရဲ့ထိန်းချုပ်မှုပယ်ဖျက်ပြီးပြီးခဲ့တဲ့အပတ်အတွင်းလွတ်လွတ်လပ်လပ်ရောင်းဝယ်ဖို့လွှတ်ပေးလိုက်တဲ့အချိန်ဟာလေနိုင်ငံတကာမှာဒေါ်လာဈေးတွေတက်နေတဲ့အချိန်နဲ့တိုက်ဆိုင်နေတာကြောင့်အချိန်အခါအဖြစ်လူတွေကြားမှာစိုးရိမ်မှုတွေရှိခဲ့ပြီးဈေးကွက်ပေါ်မှာပိုပြီးရိုက်ခတ်ခဲ့တာလို့ဒေါက်တာတောင်းအောင်ကမြင်ပါတယ်။ကျပ်ငွေတန်ဖိုးထိန်းချုပ်ကိုစူးစမ်းမှုတွေနဲ့ပတ်သက်ပြီးသူဟာအခုလိုကြံပေးပါတယ်
။ဘူဘန်အနေနဲ့ဘူဘန်ရဲ့ policy တွေဟာရှင်းလင်းသိကျပြီးတော့မှကျေလူတွေအကုန်လုံးမန်းလို့ရတဲ့ဟာပေါ့နော်။ဒါမျိုးလေးဖြစ်စေချင်တာပါ။အဲ့ဒါနဲ့ပတ်သက်ပြီးတော့မှဟိုလူကြီးတွေကလည်းသူတို့လှုပ်တာစီမားဝါမှဆိုတော့ထိမ့်သိမ့်ပြီးတော့မှလှုပ်နေကြတာလည်းပါပါတယ်။ဟိုဘူဘန်နေနဲ့ကလည်းကျွန်တော်တို့ဆန္ဒခွန်အောက်ကနေခွဲထွက်လာတိတ်မကြသေးတဲ့အချိန်မှာဒီ monetary policy ကိုသူကိုယ်တိုင်ပဲတောင်းဝန်ခံပြီးတော့မှလှုပ်ရတဲ့ပိုင်းလေးတွေမှာထိမ့်သိမ့်လှုပ်နေတာလေးတွေဖြစ်တာပေါ့နော်။ဒါလေးတွေကိုပို့ပြီးတော့မှအားပေးစေချင်ပါတယ်။အခုလိုမျိုးပေါ့ဒေါ်လာလေး၄သန်းလောက်မှတ်ခဲ့တဲ့ဖြစ်ချလိုက်တာနဲ့ကျွန်တော်တို့ဒေါ်လာဈေးကိုအောက်ထိန်းလိုက်နိုင်တာလေးတွေဟာဒါလေးတွေဟာတကယ်ကောင်းမွန်တဲ့ဟိုပေါ့ result တွေနေနဲ့ယူဆပြီးရှေ့လျှောက်ဆိုလို့ရှိရင်ပို့ပြီးတော့မှဟိုတတိရှိရှိကျွန်တော်တို့တိုင်းပြည်ရဲ့ငွေကြေးဈေးကွက်ကလိုတာနဲ့ပို့ပြီးတော့မှရိုက်ခတ်တာမျိုးမဖြစ်အောင်ပို့ပန်းနေနဲ့ပို့ပြီးတော့မှဝင်ပြီးတော့မှပေါ့နော်ထိုက်တဲ့နေရာနေတော့ဝင်ထိန်းပေးနိုင်အောင်ပေါ့ဒါမျိုးလေးတွေကိုပုံမလုံနိုင်ဖို့အတွက်ဒီနိုင်ငံတော်ကောင်းဆောင်နေနေရဒါပို့ပန်းရောကျွန်တော်တို့ဘဏ်တွေရောပို့ပြီးတော့မှဟိုအားပေးဖို့ဒီတော့မှလုတ်ပိုင်권ပေးဖို့ဒါမျိုးလေးဖြစ်စေချင်ပ
ါမြန်မာနိုင်ငံမှာငွေကြေးချမ်းသာသူတွေရဲ့လက်ထဲတိမ့်ထားတဲ့ကင်ထားတဲ့ဒေါ်လာတွေအများကြီးရှိမယ်လို့ယူဆပြီးဒီငွေတွေတရားဝင်ဘဏ်တွေမှာအနှံ့လာကြမယ်ဆိုရင်လေဈေးကွက်ကိုထောက်ကူပြုမယ်လို့ဒေါက်တာတောင်းအောင်ကသုံးသပ်ပါတယ
်ကျွန်တော်နားလည်သလောက်ကကျွန်တော်နိုင်ငံအတွင်းမှာဒီ cash နေနဲ့ရှိနေတဲ့ဒေါ်လာတွေအများကြီးရှိတယ်လို့ယူဆပါတယ်ကျွန်တော်တို့ကိုယ်တိုင်နေလဲငွေတုံးကဆိုတော့ဒေါ်လာဝယ်စုတာပဲဘယ်သူမှအကောင့်ထဲမှာထားတာမဟုတ်ဘူးပေါ့နော်အဲ့တော့နောက်တစ်ခုကကြတော့အကောင့်နဲ့ထားလဲတိုးမရတဲ့အပြင်အကောင့်နဲ့မှခုရွှေ့ရွှေ့ရွှေ့ရင်လဲ fee စီကပေးရတာပေါ့နော်အဲ့တော့ကိုပက်ဆန်ကိုပန်နဲ့မှသွားထားပြီးတော့မှ fee စလည်းပေးရသေးတယ်တိုးလည်းမရတဲ့တူတူအိမ်မှာပဲခြင်ထားလိုက်ပြီးရောင်းကျင်လည်းချက်ချင်းအချိန်မွေးစနေတွင်းတွေပါရောင်းလို့ရတဲ့အဲ့ဒီရဲ့အနေထားမှာလူတွေရဲ့လက်ထက်မှာခြင်ထားတဲ့ဒီ cash နေနဲ့ရှိနေတဲ့ဒေါ်လာတွေကအများကြီးရှိတယ်လို့ယူဆပါတယ်အဲ့ဒါတွေကိုကျွန်တော်တို့ကဟိုအဲ့လို informal economy တခုလို့ဖြစ်နေတဲ့အဲ့ cash ကိုတကယ် formalize ဖြစ်သွားအောင်လို့ကျွန်တော်တို့ ban နေတဲ့မှာပေါ့နော်ထိတ်ခွင့်ပေးတာတို့ဒါမျိုးလေးတွေကိုလုတ်ပြရင်တော့ကျွန်တော်တို့ဘာပီရဲ့ဒီ supply mind ဆိုင်ရာမှာဒေါ်လာနေနဲ့အများကြီးထိုးတက်လာမယ်လို့ထင်ပါတယ်ဒါလေးတစ်ခုကိုလည်းဒီလူကြီးတွေနေနေကဒါတုံးတက်ပြီးတော့မှလုတ်ပြီးစေချင်တာပေါ့
မြန်မာနိုင်ငံသားများဗန်မှုဆောင်အချုပ်ရေးမှူးဒေါက်တာတောင်းဟန်ရဲ့ပြောဆိုချက်တချို့ပါငွေကြေးဈေးကွက်မတိမငြိမ်ဖြစ်နေတဲ့အချိန်တချို့နေရာတွေမှာဒေါ်လာကိုမရောင်းဘဲကင်ထားတာတို့မလိုအပ်ဖက်ပိုဝယ်ထားတာတို့ရှိနေတဲ့အတွက်လေပတ်တဲ့အခြေအနေကိုစောင့်ကြည့်ပြီးလှုပ်ထုံးလုံသည့်အရာသတ်မှတ်ထိန်းကျောင်းတာမျိုးတွေလိုအပ်မယ်လို့လည်းသူကပြောပါတယ်။မနေ့ကကျန်းဂွေတန်ဖိုးအနေငယ်ပြန်တက်ခဲ့ပြီးမဲ့ဈေးပိတ်ချိန်မှာဒေါ်လာကို1520အထိကျန်နေသေးဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့နေကင်းပိုင်းမှာတော့ဒေါ်လာကို1505ကျပ်ဝန်းကျင်နဲ့ရောင်းဝယ်နေကြချောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးရန်ကုန်ကနေသတင်းပေးပို့ခဲ့တာပါရှင်။အခုကတော့ရေကြီးရေချမ်းမှုအခြေအနေသတင်းတရက်ကိုတင်ပြပေးချင်ပါတယ်။ကရင်ပြည်နယ်အတွင်းသံလွင်မြေကြီးတိုးလာမှုနဲ့ဒ တနင်္သာရီတိုင်းဒေသကြီးအတွင်တနင်္သာရီမြစ်ရေတိုးလာမှုကြောင့်ဒေသတွင်းမှာရေကြီးရေလျှံမှုတွေဖြစ်ပွားနေပါတယ်။ဒေသတွင်းရေဘေးဒုက္ခသည်တွေတိုးများလာသလိုစိုက်ပျိုးလယ်မြေတွေပျက်စီးမှုတွေလည်းရှိနေတာပါ။ VOA သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်တွင်တန်လျင်မြစ်ရေတိုးလာမှုကြောင့်ဒုတိယကျင်းရေကြီးရေလျှံမှုတွေဖြစ်ပွားလာနေတာပါ။အထူးသဖြင့်ကရင်ပြည်နယ်ဖန်အံမြို့နယ်နဲ့လိုင်ပွင်မြို့နယ်တွေမှာရေကြီးမှုတွေဖြစ်ပွားမှုများတယ်လို့ရေဘေးကယ်ဆယ်ရေးအဖွဲ့တာဝန်ရှိသူတူဖြစ်တဲ့ဆော့ဖွာလော့ကခုလိုပြောပါတယ်
အင်းညညသူရမရအများကြီးကြော်ရတယ်ဒီဟာအခုနောက်ထပ်တပြန်ပြန်ကြီးပြန်ပြီး online ဘွယ်တို့ဖန်တို့အမလေးတို့အဲ့ကဏ္ဍတစ်စောင်းတို့အဲ့လိုမျိုးအကရင်ဒီနယ်အတော်လုံးအရင်ကဖြစ်တဲ့အားလိုမျိုးအခုပြန်ဖြစ်တယ်လေအခုရေပြန်ထကြီးပြန်လာတယ်အဲ့လိုမျိုး
တန်လူမြေကြီးကလည်းမကြုံစဘူးရေတိုးလာတယ်လို့မိုးဆက်တရွာသွန်းခဲ့လို့ရေကြီးပြီးစပါးဆိုင်ခွင်းတွေကလည်းဒုတိယကြိမ်ပြည့်စည်ခဲ့တယ်လို့စောခွာလောက်ကခုလိုဆက်ပြောပါရယ
်တော့ခရင်ချင်းနဲ့တဲ့ကြတော့တော်တော်လေးဒီနေ့ကစူးစူးဝါးဝါးဖြစ်တယ်ဟိုလေကတွေတော်တော်များများစိုးစိုးတယ်လက်မြေကတော့ချစ်ထောင်နဲ့သက်ကောင်းကြားမှသေးတယ်စိုးစိုးကဒီကပေါင်းဒီကပေါင်းတချို့ကအဲ့လိုမျိုးဖြစ်ကြည့်လောက်ပြီးတော့ဆက်ချင်းပြိုးပြန်ထောင်ပြီးတော့ပြန်ဆိုင်တယ်ဟောအခုတခါပြန်ပြုတ်ပြန်လဲမျိုးစိုးစိုးတာတော့တော်တော်စိုးစိုးနေပြီ
ကရင်ပြည်နယ်တွင်ရေကြီးမှုကြောင့်ရေဘေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုတော့ပြည်နယ်သာသနာရေးဝန်ကြီးဦးမင်းသိမ်ဝင်းကခုလိုပြောပါရယ
်ရေကဒီကနေ့နေ့လယ်ပိုင်းတနအီခွဲမှာတိုင်းတာကျဲရရေအမြင့်ဆုံး920စင်တီမီတာပြင်းတယ်ရေကံကြီးကတော့ဖအံမျိုးပေါ်မှာရေဘေးသည်ပြည်သူများအတွက်စခန်းပရမအုပ်ဆုံးဖွင့်လာတာ6ခုပဲကျန်သွားတယ်ကိုက17ခုပြန်ဖြစ်လာတယ်အဲဒီ17ခုထဲမှာလူရေ8,200ဒီကနေ့ဒီပေါ်ဝင်လာဝင်နေနေကြကရင်ပြည်နယ်မှာတပီနယ်အလုံးမှာရှိတဲ့ရေဘေးသည်လူကြီးက48,432ခုနောက်ဦးတော်ရှိနေ
ကရင်ပြည်နယ်တွင်ဖအံလှိုင်းပွဲဖပုံကော့ကရိတ်ဂျိုင်းစိတ်ကြီးစတဲ့မြို့နယ်တွေမှာရေကြီးမှုတွေဖြစ်ပွားနေတယ်လို့လည်းဝန်ကြီးကဆိုပါတယ်ရေကြီးမှုကြောင့်ဖအံနဲ့မော်လမြိုင်ရန်ကုန်နဲ့ဖအံကာလန်းတွေမှာရေလွှမ်းနေတာကြောင့်ကားငယ်တွေစားလာရေးမှာခက်ခဲနေပါတယ်အလားတူတနင်္လာရီတိုင်းဒေသကြီးတနင်္လာရီမြို့တွင်းမှာမြို့ပတာရမန်ရေတကားကိုဩဂုတ်လ20ရက်နေ့ကဖွင့်ချခဲ့လို့ရေထပ်မံတိုးလာတဲ့အတွက်ရက်ွက်ကလူနေအိမ်တွေပြောင်းရွှေ့နေရပါတယ်။ညရီမြင့်သက်လာပြီးတာကျိုးနိုင်မဲ့အန္တရာယ်ကြောင့်တနင်္လာရီမြို့ပတာရမန်ရေတကားကိုဖွင့်ချခဲ့ရတယ်လို့ဒေသခံသူဖြစ်တဲ့တိုင်းဒေသကြီးလှုပ်တော်ကိုယ်စားလှယ်ဦးရင်းမြင့်စွေကပြောပါတယ်
။ဒီကကျွန်တော်တို့မြို့တာပတ်ထားတယ်အဲ့ချောင်အပြားကြီးကကျော်တော့မှာဒီဘမြင့်ထက်ကြီးကကျော်တော့မှာတာကြီးရဲ့တက်ခိုင်မကောင်းတော့ဘူးအဲ့တာကြီးကိုရေတော့ဖြူလိုက်မှာဆိုလို့ကျွန်တော်တို့ရေတကားဖွင့်ပြီးတော့တဖြည်းဖြည်းနဲ့ပြူတဲ့ကိုရေသေးတဲ့ပုံစံလုပ်တာပါဗျာလောလောဆယ်နေရာ28ပေနဲ့3လက်မှခင်ဗျာအဲ့တိုင်ကြက်နေတယ်ဗ
ျရေတကားပို့ချခဲ့လို့မြို့ထဲမှာရေ2လက်မှကျော်ဆက်တိုးလာပေမဲ့လည်းအန်တီရမရှိနိုင်ဘူးလို့အဆိုပါတာဟာလည်းရှေးဟောင်းတာဖြစ်နေလို့ကြက်ခံရေးအားနည်းလို့ရေဖွေးချအခက်ရတယ်လို့သူကဆိုပါတယ်တနင်္လာမျိုးဟာ2လနီးပါးကြာအောင်ရေဘေးဒုက္ခခံစားနေရပါတယ်လက်ရှိတနင်္လာမျိုးနဲ့အတွင်းရေဘေးဒုက္ခသင့်နေတဲ့အခြေအနေကိုတော့ဦးရဲမြင့်စွေကခုလိုဆက်ပြောပါတယ
်ခုလောဆယ်ကျွန်တော်တို့ရေကြီးတဲ့မြို့ဝဖြစ်စီရောက်ရေဘေးသင့်နေပြီသူကြီးက14,198ဦးဖြစ်ပါတယ်ဗျအဲ့ထဲကမှကြောင်းရွှေ့ရတဲ့လူကြီးက6,862ဦးဖြစ်ပါတယ်ဗျကျေးဇူးကကိုကူဖိနေပါလေဗျမြို့ပေါ်မှာ3ခုဖြစ်ပါတယ်နယ်တွေမှာ6ခုဖြစ်ပါတယ်ဗျအကြောင်းကတော့ပိတ်ထားတယ်ဗျ
ရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့လို့ရွာပေါင်း30ကျော်ရေကြီးခဲ့တယ်လို့ကျောင်းပေါင်း40ခါပိတ်ထားရတယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကစပြီးတော့မြန်မာနိုင်ငံတွင်တိုင်းနယ်ပြည်နယ်5ခုမှာမိုးသည်းသန့်စွာရွာသွန်းပြီးရေကြီးမှုတွေဖြစ်ပွားခဲ့တာပါရေကြီးရေရှမ်းမှုတွင်လူရေ 34,900 ကျော်ရေဘေးသိမ်းခဲ့ပြီး12ဦးသေဆုံးခဲ့တယ်လို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကနေသတင်းထုတ်ပြန်ထားပါတယ်ရေကြီးရေရှမ်းမှုကြောင့်တနင်္ဂနွေလို့အတိုင်းတရာလေယာဆိုင်ချင်းဧက9,000ကျော်ရေမြုပ်ခဲ့ပြီးဧက3,000ကျော်ပျက်စီးမှုရှိနေတယ်လို့လည်းလေယာဆိုင်ပြိုးရင်းနဲ့ဆိုင်မြောင်းဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောရရှင်များရှင်တောရရှင်တို့အခုနားဆင်နေကြရတာကတော့VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ19 kHz 15453ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီအထိဆက်ပြီးထုတ်လင်းပေးမှာဖြစ်ပါတယ်။မကြာခင်မှာတော့အင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြဖို့ပါရှင်။အခုရင်ဆုံးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုတင်ပြပေးပါမယ်။မက်ခင်ဖြူထွေးကစီစဉ်တင်ဆက်ထားပါတယ်ရှင
်။မေကန်ပြည်တော်စုကိုရန်လိုနေကြတဲ့နိုင်ငံသားတိုင်းပြည်လေးခုကလာမယ့်နိုဝင်ဘာလထဲမှာကျင်းပမယ့်အမေရိကန်လွှတ်တော်ရွေးကောက်ပွဲတွေကိုအနောက်ရှက်ပေးဖို့ကြိုးစားကောင်းကြိုးစားနိုင်တယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့2016အမေရိကန်သမ္မတရွေးကောက်ပွဲတွေအတွင်းမဲရလက်တွေကမောက်ကမဖြစ်အောင်ရုရှားကဆွတ်ဖက်နှောက်ယှက်ဖို့ကြိုးစားခဲ့တယ်ဆိုပြီးတော့အမေရိကန်ထောက်လိုင်းရေးအေဂျင်စီတွေကဆွဆွဲပြောဆိုထားတာပါဒီနှစ်ထဲမှာကျင်းပမယ်သမ္မတသက်တမ်းဝက်ကာလအလွတ်တော်ရွေးကောက်ပွဲတွေမှာလည်းအလားတူနှောက်ယှက်မှုမျိုးတွေထပ်ပြီးတော့ကြုံငေါကြုံရနိုင်တယ်ဆိုတာကိုလည်းဒီထောက်လိုင်းရေးအေဂျင်စီတွေကသတိပေးပြောဆိုနေပါတယ
် Our focus here today is simply to tell the American people we acknowledge the threatIt is real. It is continuing.
ဒီကနေ့ကျွန်တော်တို့အမေရိကန်ပြည်သူတွေကိုဒီနေရာမှာအဓိကအလေးထားပြောနေတာကချင်းချောက်မှုတွေရှိနေတယ်ဆိုတာကိုကျွန်တော်တို့သိထားရဲဆိုတာပါပဲ။ဒါတကယ်ဖြစ်နေတာပါ။ဆက်ပြီးဖြစ်နေတာပါ။အမေရိကန်ပြည်သူတွေယုံကြည်လက်ခံနိုင်တဲ့စွပ်ဖတ်မှုကင်းတဲ့ရွေးကောက်ပွဲတည်းကျင်းပနိုင်အောင်ကျွန်တော်တို့တတ်နိုင်သမျှအကြအားလုံးဆောင်ရွက်နေပါတယ်
။အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူးဒန်ကုတ်စ်ပြောသွားတာပါ။အခုလိုရုရှားကဆွတ်ဖက်လာနိုင်တဲ့ဆိုတဲ့ချင်းချောက်မှုတွေအပြင်နောက်ထပ်အင်အားကြီးပြည်ပနိုင်ငံ၃နိုင်ငံကလည်းဒီနေ့လွတ်တော်ရွေးကောက်ပွဲတွေကိုအနောက်ရှက်ပေးကောင်းပေးလာနိုင်တယ်လို့သမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကပြောပါတယ
် Well I can say definitively that it's a sufficient national security concern about Chinese meddling, Iranian meddling and North Korean meddling that we're taking steps
ဒီ Iran နဲ့မြောက်ကိုရီးယားနိုင်ငံတွေကကြားဝင်နှောက်ယှက်နိုင်တယ်ဆိုတဲ့အမျိုးသားလုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်စရာအခြေအနေတွေအလုံးလောက်ရှိနေတယ်ဆိုတာကျွန်တော်သေချာပေါက်ပြောနိုင်ပါတယ်ဒါတွေကိုဟန်တားနိုင်မဲ့နည်းလမ်းတွေကိုကျွန်တော်တို့ကြိုးစားဆောင်ရွက်နေတာပါဒီနိုင်ငံတွေကတော့2018ရွေးကောက်ပွဲနဲ့ပတ်သက်လို့ကျွန်တော်တို့အစိုးရအစုံနိုင်ငံတွေပါ
။မိုက်မဲသူတွေကတော့ရုရှားနိုင်ငံတစ်ခုတည်းလောက်ကိုပဲစောင့်ကြည့်နေကြတာလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာစနေနေ့လုံးကရေးသားခဲ့ပါတယ်။လာမယ့်ရွေးကောက်ပွဲမှာနိုင်ငံသားတိုင်းပြည်တွေကကြားဝင်ဆွတ်ဖက်နှောက်ယှက်တာမျိုးမလုပ်နိုင်အောင်အမေရိကန်အစိုးရကလှုပ်ဆောင်နိုင်တဲ့အရာအလုံးကိုလုပ်သွားမှာဖြစ်တယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးဘောလ်တန်ကပြောပါတယ်။
It's been certainly a priority of mine to make sure that we're using the full range of our capabilities to protect not just the elections but a whole range
ဒီကောက်ပွဲတွေကိုမနှောက်ယှက်နိုင်အောင်ကာကွယ်ရပြီးအမေရိကန်ပြည်အောင်စုအတွင်းတိုက်ခိုက်ခံရဖို့လွယ်ကူတဲ့စနစ်တွေအများပြားနဲ့အစိုးရနဲ့ပုဂ္ဂလိကကဏ္ဍတွေမှာစိုက်ဘာအင်တာနက်ကနေတိုက်ခိုက်ခံရတာတွေမဖြစ်အောင်လို့ကြိုတင်ဟန့်တားနိုင်မဲ့နည်းလမ်းအားလုံးကိုကျွန်တော်တို့ဦးစားပေးလှုပ်ဆောင်နေပါတယ
်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ကြတွေလှုပ်လာနိုင်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ဒီသတင်းပြန်နောက်ပိုင်းဆွစ်ဇာနိုင်ငံဂျနီဗာမြို့မှာရုရှားအထူးကိုယ်စားလှယ်နဲ့သူတွေ့ဆုံတဲ့အခါကျရင်လည်းထပ်မံဆွေးနွေးသွားမှာဖြစ်တယ်လို့သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကပြောဆိုခဲ့ပါတယ်ရှင
်မိုက်ကင်ဖြူထွေးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ကြကြရတာဖြစ်ပါတယ်အခုကတော့ကိုသားညုံဦးစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်မဲ့အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုစကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအမေရိကန်ရေးယူမှုနိုင်ငံတကာဖီအားနဲ့သူ့ရဲ့တက်ရောက်မှုတွေကိစ္စပါမြန်မာနိုင်ငံရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွင်းမှာရှိတဲ့လူခွင့်ချိုးဖောက်မှုတွေအတွက်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တချို့ဒီရဲဘက်ကစစ်တပ်ကပါပါပါတယ်အမေရိကန်ပြည်တော်စုကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတန်ခတ်ရေးယူတာတွေလုပ်ပါတယ်ဖိအားပေးမှုတွေနဲ့တန်ခတ်မှုတွေဟာအပြောင်းလဲအတွက်အထောက်ပံ့ဖြစ်စီမှာမဟုတ်ဘူးလို့ပြောသူတွေရှိသလိုပဲဒီလိုမျိုးရေးယူမှုတွေကြောင့်လူခွင့်ချိုးဖောက်မှုတွေအတွက်တစုံတရာအဟန့်တားတော့ရှိသွားနိုင်မယ်လို့ယူဆမှုတွေလည်းရှိပါတယ် ဒါကြောင့်မလဲဒီအမေရိကန်လွှတ်တော်အမတ်ချုပ်ကတော့ဒီထက်ပိုပြီးတော့ရေးယူဖို့ဆိုပြီးတော့နိုင်ငံကြီးဝန်ကြီးကိုတိုက်တွန်းတာမျိုးတွေရှိပါတယ်အခုလိုအမေရိကန်ပြည်အောင်စုရဲ့ရေးယူတံခတ်မှုမျိုးတွေနိုင်ငံတကာရဲ့ဖိအားတွေဟာဘလောက်တက်ရောက်နိုင်လဲဘလောက်ထိရောက်နိုင်တယ်လဲဒါကိုကျွန်တော်တို့ခုတည်းလီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်က2ဦးရှိပါတယ်ပထမတူကတော့ယနေ့ခေတ်ဒီနိုင်ငံရေးမဂ္ဂဇင်းရဲ့အေရာချုပ်ဖြစ်တဲ့ဦးသက်စင်ဖြစ်ပါတယ်နောက်တူကတော့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကဦးစော်ချက်ဖြစ်ပါတယ်ခင်ဗျ2ဦးစလုံးလီလိုက်ပုံကိုရောက်နေပါပြီကျွန်တော်အရင်ဆုံးကိုသက်စင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျကိုသက်စင်ကြားရမယ်ထင်ပါတယ်ကိုသက်စင်ကြားပါလား
ဟုတ်ကဲ
့ကုသစင်ကြီးကျွန်တော်အရင်ဆုံးဒီဖိအားပေးတာတွေထိရောက်တာတွေမတိုင်ခင်မှာအရင်ဆုံးဒီလက်ရှိ NLD အစိုးရရဲ့လူခွင်နဲ့ပတ်သက်လို့ရည်တည်ချက်ပေါ့တကယ်တမ်းပြောရင် NLD အစိုးရတိုက်ခိုက်ဖြစ်ချိန်ကာလတုန်းကလူခွင်နဲ့ပတ်သက်ပြီးတော့တော်လေးပြောဆိုထောက်ပြတဲ့ဝေဖန်တဲ့နိုင်ငံတကာဖိအားတွေကိုလည်းသူတောင်းဆိုခဲ့တာမျိုးတွေရှိပါတယ်ခင်ဗျအခုလက်ရှိ NLD အစိုးရကိုယ်တိုင်ကသူကိုယ်တိုင်အစိုးရဖြစ်နေတဲ့အချိန်မှာလူခွင်နဲ့ပတ်သက်လို့အခုဆွဆွဲနေတဲ့လူခွင်ချူဖောက်မှုတွေနဲ့ပတ်သက်လို့သူရဲ့ရည်တည်ချက်ပေါ့ကုသစင်ဘယ်လိုမြင်ပါလဲခင်ဗျ
အဟုတ်ကဲ့ခင်ဗျာအရင်တော့ဒီဆိုကလာ NLD ပါတီတော်ဒီတက္ကံဘွားကလာတော့တော့ကျွန်တော်တို့ဒီလူခွင့်ချုပ်ပေါင်းမှုတွေနဲ့ပတ်သက်လို့ရှင်နိုင်ငံတကာနေပြီးတော့ဟောဒီလိုမင်းပေါ့နော်ဒီလိုအခုဆန်ရှင်လုပ်ဖို့ပေါ့နော်အရေးကြီးပြီးဆိုစီးပွားရေးရအရေးကြီးပြီးဆိုခုကိစ္စတွေမှာကောင်းဆောင်မှုကြီးကသူမလုပ်ခဲ့ဘူးသူမတောင်းဆိုခဲ့ဘူးလို့ပြောနေနေတယ်ဒါနဲ့တကယ်တော့ကျွန်တော်ဒီလိုစီရင်ရဆုံးကြီးခြေထဲမှာဒါရတကယ်ပဲသူကပေါင်ပတ်သက်ခဲ့ပေါင်ပတ်သက်ခဲ့တယ်ဒီလိုမျိုးလို့လုပ်ဖို့တောက်ဆိုခဲ့ဆိုတော့ထောက်ခါရှိပါတယ်။ဒါပေမဲ့အခုချိန်မှာအခုချိန်မှာကြားရတာကသူအမှန်ရပြီးတော့ပိုင်းတာတော့အကျိုးဒီလိုမျိုးဒီဒုက္ခနဲ့ပတ်သက်တဲ့ကိစ္စတွေမှာသူကနောက်နိုင်ငံကနေပြီးတော့ပေါင်ပတ်သက်ကိုနောက်နိုင်ငံနဲ့ကူညီရယူဖို့ဆိုတဲ့ကိစ္စမျိုးတွေကိုတောက်ဆိုတဲ့ကိစ္စနာတော့အခုအထူးရောတာမီကမရှိသေးတော့ဒုက္ခနဲ့ပတ်သက်ပြီးရရှိမှာသူအစိုးရအနေနဲ့ဒီခုညီရနေနေဆိုတဲ့ပုံစံမျိုးကိုတော့ပေါ်တော်နဲ့နေထိုင်လို့တွေ့ရပါလေ
။ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီအခုဖြစ်နေတဲ့အခြေအနေတွေပေါ့ကချင်ပြည်မှာလည်းစစ်ပွဲတွေဖြစ်ပါလေစစ်ပွဲနဲ့အတူဒေသခံတွေထိခိုက်တဲ့အောင်မှုရှိပါလေရှမ်းပြည်မှာလည်းဖြစ်ပါလေအလားတူပဲရခိုင်ပြည်မြောက်ပိုင်းမှာလည်းဖြစ်နေတဲ့တက်နာရှိပါလေ။ဒါလူခွင့်ရင်းနဲ့ပတ်သက်လို့နိုင်ငံတကာကအခုဖိအားပေးနေတာနဲ့ပတ်သက်လို့ရောဖိအားပေးလှုပ်ဆောင်တာတွေကတကယ်ကောအစိုးရအပေါ်မှာသွားသိရမှုရှိရလား။
ဟုတ်ကဲ့ဟိုအရင်ကတော့လုပ်တဲ့ဟိုကအရင်စုစုနဲ့ဆက်တူအောင်လုပ်တဲ့ဒီဟိုတော့ဒီပြည်သူမျိုးစွာကတော့တိုင်းဒီလိုစစ်စုကတစ်ခုလုံးနဲ့ပတ်သက်တယ်။အဲ့ဒီတစ်ခုရှိတယ်ပေါ့ကွာ။တစ်ခုကတော့ဟိုမှလုံးတစ်ခုကတော့ဒီအဲလိုနဲ့ပတ်သက်ပြီးအဲလိုကနေပြီးတော့ဒီလိုမျိုးလုံးပေါင်းခွင့်နဲ့ပတ်သက်တဲ့ကိစ္စမျိုးတွေကိုအဲပြင်မှတ်ထားပြီးတဲ့ကိစ္စမျိုးရှိတယ်။နောက်တစ်ခုကတော့တိုင်းလူနဲ့ပတ်သက်တဲ့ဒီခွင့်စနစ်စနစ်နဲ့မမီတဲ့ကိစ္စမျိုးတွေကိုဟုတ်ကဲ့အဆင်မျိုးရှိရပါဘူးအဆင်မျိုးရှိရပါတော့အခုတစ်ခေါက်တည်းလို့ဆိုရင်ဆန်ရှင်မှာကတော့ဒါတော့ဒီကြီးကစက်ကထားပြီးတော့ပြစ်မှတ်ထားပြီးတော့လုပ်တဲ့ဆန်ရှင်မျိုးဖြစ်တယ်ဆိုတော့ဆန်ရှင်မျိုးဖြစ်တဲ့အခါကျတော့နောက်တစ်ခုကဒီဆန်ရှင်မှာလုပ်တဲ့အခါကျတော့ဆန်ပြည့်တဲ့အခါကျတော့လေဘုရားပြောရင်အရာရှိလျက်ဝင်လေဒီကြီးစက်နဲ့ပတ်သက်ပြီးတော့ဆန်ရှင်မလုပ်ခင်လေတော့ကတက်မပေါ်နေပြီးတော့ဖြစ်တဲ့ကနေပြီးဒီကြီးဒီဆန်ရှင်ဒီရောက်ကိုတကယ်လဲပြောအစ်စ်ကျူးလုံးလေးရဲ့ဆိုပြီးတော့ရည်ရွယ်မှုကြီးရှိခဲ့တယ်အဲ့ဒီပုံမှန်မူတည်ပြီးတော့ဒီအမေရိကန်ဘက်ကနေပြီးတော့ဖြတ်ပြီးတော့ဒီရရှိတယောက်ကသူတို့မှတိကျခိုင်လုံတဲ့အထောက်အထားရှိတဲ့အတွက်ဖြတ်ပြီးတော့သူတို့ကိုဆန်ရှင်လုပ်တယ်ပေါ့တက်ကတဲ့ဆန်ရှင်လုပ်တယ်ဆိုပြီးတော့ပြစ်မှတ်ထားပြီးဆန်ရှင်လုပ်တယ်ဆိုပြီးတော့အရင်ပြစ်ဆိုရဆိုပြီးတော့တော်တယ်ပေါ့ဗျာအဲ့တော့ဒီကကြောင့်ကတော့အမေရိကန်ရဲ့သဘောထားကြောင့်ကြည့်ရတော့ပေါ့နော်သူကဒီကအချင်းဒီနိုင်ငံတကာသတ်မှတ်ထားတဲ့လူခွင့်ဆန်ရှင်ဆန်ရှင်နဲ့မညီရလို့ရတယ်ကိုလုပ်မယ်ဆိုလို့ရှိရင်တော့ဒီလိုမျိုးဒီပြည်သူမျိုးပြည်သားဆန်းမှုရလို့လေဆိုပြီးတော့သဘောထားဆီးရသဘောပဲဒီကိစ္စနဲ့ပတ်သက်ပြီးတော့လောကမှာတော့အစိုးရဘက်ကတော့အမှတုံးပြန်မှုအမှတစောင့်လုံးပေါ့ဗျာဒီဖြစ်စဉ်တွေခိုင်ပြီးနေဖြစ်စဉ်ကချင်ပြည်နယ်ခိုင်ပြီးနေအချင်းပြည်နယ်ဆန်းပြည်နယ်ခိုင်ပြီးနေဖြစ်တဲ့တစ်ခုလုံးမှာအစိုးရကနေပြီးတော့ဒီလိုစီနဲ့ပတ်သက်ပြီးတော့လူခွင့်နဲ့ပတ်သက်ပြီးဒီကလူခွင့်နဲ့ပတ်သက်ပြီးဖြစ်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အခုချိန်ဒီကိစ္စကနေပြီးတော့ကြောဆူတာမျိုးဝေဖန်တာမျိုးထောက်ပြတယ်မတားမကြောက်ဘူးဒါပေမဲ့အဲဒီခိုင်မင်းနဲ့ကတည်းကရခိုင်မင်းကိစ္စနဲ့ပတ်သက်ပြီးတော့ပမာဦးဆုံးစပြီးတော့ဆန်ရှင်လုပ်ဖို့ကြိုးစားတာကတော့ဒါဟိုနင်ပေါ့နော်ဘရစ်ဒင်းနဲ့နင်ပေါ့ဒီနိုင်ငံဘရစ်ဒင်းနဲ့စပြီးသူပြင်းစပြီးတော့လုပ်တယ်အဲ့ဒီအချိန်မှာစစ်တပ်ကနေပြီးတော့ပြန်ပြီးတော့ပြင်းတင်တုံ့ပြန်လဲဒါပေမဲ့အဲ့နောက်ပိုင်းမှာ EU နဲ့စလုပ်တယ်အဲ့ဒီမှာတော့မပြောဘူးနောက်ဦးအမေရိကန်တို့ဆန်ရှင်နဲ့ဒီကနေ့ပတ်သက်ပြီးတော့လည်းတက်မပေါ်နေပြီးဘာမှသူပြည်ကတုံ့ပြန်ကြိုးဆိုတာအရင်လိုမျိုးပြန်ပြီးတော့ဟိုဆက်ဆက်ပြီးခံကြံပြောတော့မတွေ့ရဘူးဗျာအဲ့ဒါကိစ္စမျိုးပြပေါ့နော်ဒါလက်ရှိအစိုးရအနေနဲ့ဥဆောင်တဲ့အစိုးရကတော့ဒီကိစ္စနဲ့ပတ်သက်တစ်ဆော့လုံးဥက္ကဋ္ဌနဲ့ပတ်သက်ပြီးတော့ဒီအနာရယဇဉ်ကလာအစားဒီဥက္ကဋ္ဌနဲ့ပတ်သက်ပြီးတော့ တို့ပြတင်နေကြောက်ဆူတာတော့ဒီပြရသ
ေးပြဟုတ်ကဲ့ခုသက်စင်လိုင်းပေါ်မှာနေပြပါအောင်ခင်ဗျာကျွန်တော်ကုစောချက်ဖိတ်ခေါ်ချင်ပါတယ်ကုစောချက်ခုနကပြောသွားတဲ့အထက်မှာဒီအနေအဆွေရဲ့ရည်တိချက်ပါပါတယ်လူခွေနဲ့ပတ်သက်လို့အခုလိုနိုင်ငံတကာကနေပြီးတော့အခုအထူးသဖြင့်ဆိုအမေရိကန်ပြည်ထောင်စုကနေပြီးတော့ပြတ်မှတ်ထားရေးယူတဲ့ဟာမျိုးတွေကဘလောက်ထိတိုက်ရောက်မှုရှိပါလဲခင်ဗျာမြန်မာနိုင်ငံလူခွေအခြေအနေတကယ်တမ်းတိုးတက်လာဖို့အတွက်
โอเคအခုကျွန်တော်မြင်ကြရမယ်ဆိုရင်လောလောလတ်ကျွန်တော်တို့ဒီမှာအရင်ကနဲ့ဆိုင်တော့ဘလို့ဘလို့ခေါ်ရမယ်ဆိုတော့ကျွန်တော်တို့ဒီနိုင်ငံတကာဖိအားနဲ့အတူဒီအမေရိကန်အစိုးရအနေနဲ့အဲဒီကတ်တဲ့ကတ်တပ်ပိုင်းဆိုင်ရာထိပ်ကြီးကောင်းဆောင်လေးဦးကိုအရေးယူပြည်သူဆိုင်ချင်းလုပ်တဲ့အပေါ်မှာရောပြည်တဲ့လုံခဲ့တဲ့ဒီရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးမှအဲတက်ဆိုင်ရာအရေးအနာရှိတွေကိုအနာရှိကောင်းဆောင်တွေကိုသူတို့အရေးယူပြည့်စုံမှုအပေါ်မှာမူတည်မှသူတို့မင်းလေးပါပါတော့သူအပြုတ်သဘောဆောင်လာတဲ့အမေသားပါတွေ့ရတယ်ကြာဘာဖြစ်လို့ဆိုသူတို့တကယ်တော့ဟိုကအတော်ဝင်ရှိတဲ့ပုဂ္ဂိုလ်တွေကိုသူတို့အရေးယူတာလို့ဖြုတ်လိုက်တာလို့ဘာလို့ညာတို့ကကျွန်တော်တို့အသေးစိတ်တော့ကာကနာတော့မသိတဲ့နဲ့ဒီလိုလိုသူ့ရဲ့ရှေ့မှာထင်တာမင်းသားဖြစ်အောင်တော့သူတို့ဒီနိုင်ငံတကာရဲ့ဖိအားတွေကြောင့်ဘယ်လိုကျွန်တော်တို့အဲ့လိုတုံ့တက်ပြည်တယ်ကျွန်တော်တို့ကချင်ပြည်နယ်တဲမှာဆိုရင်လည်းသူတို့ဒီမှာတပ်ဖက်ကအနေနဲ့တပ်မော်ဖက်ကဒီလူခွင့်ရေးဒီချစ်ဖောက်တယ်ပြီးတော့ဒီ IGP တွေကိုသူတို့လက်မမီကပစ်တတ်တဲ့အနေထားတွေရှိတယ်အဲ့ဒါတွေဒီကလေးသူတို့ဒီချက်ချင်းပြည်ကသူတို့ဘယ်လိုကောင်းလဲဆိုတပ်ပိုင်းကနေလာပြီးမှစုံတန်းပို့ထုတ်မှုအရေးကြီးတာလည်းရှိတယ်ပြီးတော့တပ်ရင်းမကစတက်အဲအာနာရှိတွေကိုအာနာရှိပုဂ္ဂိုလ်တွေကိုသူတို့ထောင်ပံ့စေချတဲ့အနေထားတွေကိုလည်းတွေ့ရတယ်ပြီးတော့အဲ့ဒါကြောင့်ဒီနိုင်ငံတကာကနေဖိအားပေးတဲ့ပုံမှန်တရားအကြမ်းမှုတွေပြီးတော့ကျွန်တော်တို့ဒီအခုလက်ရှိကျွန်တော်တို့ဒီအမေရိကန်ပြည်ထောင်စုအနေနဲ့ဒီရေတော့တော့ကျွန်တော်တို့ဒီတပ်ပက်ကအရာရှိ၄ဦးကိုပြစ်ဆိုဆန်ရှင်လုပ်တဲ့အပေါ်မှာအဲ့ချက်ပုံပြမပုံမှန်ပြင်ထန်တဲ့အရေးကြီးကံတပ်ပစ်မှုတွေကိုကျွန်တော်တို့ကအထူးခိုင်ကြတဲ့နယ်လုတ်ခိုင်ကြတဲ့နယ်ပြီးတော့ဒီတပ်ပိုက်ဆရာကလည်းသူတို့ကမေဂန်ဆိုးရအနေနဲ့ကိုကြီးထောက်ပါနေတဲ့ဟာတွေကိုလည်းတကယ်တော့များစီစီရှိနေဆက်စပ်လုတ်ပေးဖို့ကျွန်တော်တို့အနေနဲ့အဲ့လိုပဲနောက်ထပ်ဒီအမေဂန်ပြတော်သူ့ကိုလည်းကျွန်တော်တက်ထုံးလို့ပါလေသူတို့ဒီတော့ခုနပြောသွားလို့ပါလေပြောသွားတယ်လို့ပါပဲ NLD အစိုးရလက်ထက်မှာလူခွင့်ရင်းချူဖောက်မှုအပေါ်မှာအစိုးရအနေနဲ့တိတိမအတန်ထက်တာတော့မရှိပါဘူးခုနကအကူပြောသွားတယ်လို့ပါပဲအဲ LG ဆိုရအာနာမြတ်ချင်မှာတော့ပုံစံတမျိုးနဲ့သူတို့ပြောပြီးမှသူတို့မေးရခဲ့တယ်တက်ခဲ့တယ်ပြီးတော့လက်ရှိအာနာရတဲ့အချိန်မှာတော့သူတို့ဟိုအစသူတို့ပြောခဲ့တဲ့အနေထားနဲ့အခုလက်ရှိအစိုးရအနေထားမှာဒီနေ့အပြောနဲ့အလုပ်ကတော်တော်လေးတွဲနေတယ်လို့တော်တော်လေးမတူတဲ့အပိုင်းအများကြီးတွေ့ရတာပေါ့နော်အဲ့တော့လူခွင့်ရေးကျွန်တော်တို့ဒီတစ်ခွေလုံးပါပဲကျွန်တော်တို့ချူပေါက်တဲ့ဟာတွေကကိုပြတုံးတက်ကြည့်ရမယ်ဆိုရင်ကျွန်တော်တို့မျက်နှာပို့သေးပါပဲပြီးတော့တကယ်အရေးယူတဲ့ဟာတွေကပြညတ်တမှုမရှိတဲ့အပိုင်းကအများကြီးသိရတယ်
ကျွန်တော်ဟုတ်ကဲ့ဒီညမှာကုသချက်ကိုတစ်ခုမေးချင်ပါတယ်ခင်ဗျာလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ချူပေါက်မှုတွေပတ်သက်ပြီးတော့နိုင်ငံတကာကဖိအားပေးအရေးယူတဲ့အခါမှာလုံခြုံရေးတပ်ဖွဲ့တွေကိုပဲအဓိကပြတ်မှတ်ထားပြီးတော့ဦးစားပေးဆောင်ရွက်ပါတယ်။ဒါဘာလို့ဆိုတော့နိုင်ငံတကာတုံးသက်ချက်မှာရောတချို့တုံးသက်ချက်တွေမှာရောမြန်မာနိုင်ငံမှာဆူရနှစ်ရပုံစံမျိုးဖြစ်နေဆိုအမြင်လည်းရှိတာပေါ့။ဒါပေမဲ့လက်ရှိ NLD ဆူရကတော့နိုင်ငံတော်တာဝန်ရရကိုတာဝန်ယူထားရသူဖြစ်ပါတယ်။အဲ့တော့ဒီလူခွင့်ချိုးဖောက်မှုတွေမှာဒီအမျိုးသားလက်ရှိအဆိုးရအနေနဲ့ကိုဘယ်လောက်ထိတာဝန်ရှိတယ်လို့ဦးစားချက်ယူဆပါလဲ
။ကျွန်တော်အမြင်ပြောရမယ်ဆိုရင်လက်ရှိနိုင်ငံတော်ဆူရပေါ်မှာပြည်ဝတာဝန်ရှိတယ်လို့ကျွန်တော်ကအဲ့လိုပဲမြင်တယ်။ဘာလို့ဆိုတော့နိုင်ငံတော်အစိုးရရဲ့အောက်မှာပဲစကြ institution ကအောက်မှာပဲရှိတဲ့အတွက်ကြောင့်သူအစိုးရအချိန်မှာလုံးဝပြည်ဝတာဝန်ရှိတယ်လို့ကျွန်တော်တုံ့တက်မိတယ်ကြ။
အဲ့တော့ရေးယူမှုတွေမှာအယက်သားတွေမပါတဲ့ကိစ္စကရောကုစုချက်အနေနဲ့ဇုံတရားပြောစရာများရှိပါလား။အယက်သားအစိုးရဘက်ကတာဝန်ရှိတယ်မပါဘူး
။ဟုတ်ကဲ့ကျွန်တော်ဟုတ်ကဲ့
ဆူလရာကကျွန်တော်တို့ပြတ်မှတ်ထားရေးယူတဲ့အခါမှာနိုင်ငံတကာကလုပ်တဲ့အခါမှာဒီစစ်တပ်တို့ရဲတို့လူမျိုးပိုင်းဆိုင်ရာတာဝန်ရှိသူတွေကအဓိကဒါပြတ်မှတ်ထားရေးယူပါတယ်ဒါပေမဲ့အရက်သားအုပ်ချုပ်ရေးပိုင်းကလူတွေမပါပါဘူးဒါကိုလက်ခံပါလား
အော်ဒါတော့ကျွန်တော်လက်ခံပါတယ်ဘာဖြစ်လို့ဆိုတော့ဒီလက်လက်ကင်တဲ့ရဲဘက်တို့တပ်ဖက်ကပဲသူတို့ဘယ်လိုခေါ်လဲဆိုတော့ဒီလူခွင့်ရချုပ်ပတ်မှုတွေကအများဆုံးအချင်းရခိုင်တို့ကသူတို့ချိန်ပါပဲသူချိန်ပြစ်တာချိန်ပြတဲ့ကြောင့်အဲ့တော့ကိုယ်ကတော့တို့လည်းတို့ရဲ့အနေကောင်းပေးရမှဒီအပေးရလို့ကျွန်တော်မိနေကြ
ဟုတ်ကဲ့ဆရာဦးစောချက်ဒီ live ပေါ်မှာနေပြအောင်ခင်ဗျာကျွန်တော်နောက်တစ်ခုဖိတ်ခေါ်ချင်ပါလေကိုဂျိုးဆက်ဝါကိုဂျိုးဆက်ဝါကတော့ လူခွင့်ရေးဒီတာဝန်မြင့်တင်သူများဒီလူမှုဖွဲ့စည်းကိုဥဆောင်ကိုစူးစမ်းနေတဲ့ဥဆောင်ထောက်မှုစူးစမ်းနေတဲ့လူငယ်ခေါင်းဆောင်သူဖြစ်ပါတယ်ကိုဂျိုးဆက်ဝါကြားပါလားခင်ဗျာ
ဟုတ်ကဲ့ပါဆရာပါ
ဂျိုးဆက်ဝါကိုကျွန်တော်တခုဥစားပြီးတော့မေးချင်တာလူခွင့်ရေးလက်ရှိနှောင်းနိုင်ငံမှာလူခွင့်ရေးနဲ့ပတ်သက်လို့ခုနကပြောနေလို့ပဲအများကလည်းသုံးသပ်ကြပါတယ်လူခွင့်ရေးဆိုတဲ့ဟာကတစ်ချိန်လုံးကဆိုရင်တော့တော်တော်လေးအတန်ထွက်တယ်ဒါပေမဲ့လူခွင့်ရေးနဲ့ပတ်သက်လို့နောက်ပိုင်းမှာတော်တော်လေးလူခွင့်ရေးနဲ့ပတ်သက်ပြီးတော့ပြောကြဆိုကြလှုံ့ဆော်ကြတာနည်းလာတယ်အဲ့တော့ဒီကြားထဲမှာလူခွင့်ရေးလှုပ်ရှားသူတွေကိုပြင်းပြင်းထန်ထန်ဝေဖန်တဲ့အမုန်းစကားတွေပြောပြီးတော့တိုက်ခိုက်တာတွေကျွန်တော်ကြုံနေရပါတယ်အဲ့တော့လူခွင့်ရေးဒီလှုပ်ရှားသူတွေရဲ့နေထားလက်ရှိ NLD အစိုးရအောက်မှာဘယ်လောက်ထိလွတ်လပ်လပ်လုပ်ကင်ခွင့်ရှိပါလဲ
ဆိုတော့ကျွန်တော်တို့ဒီအခုလက်ရှိမှာဗောနော်လူခွင့်ရေးလှုပ်ရှားသူတွေအနေနဲ့ဟိုအခက်ဟိုတုံ့ပြန်နေရတဲ့စက်တွေကတော့ဘယ်ပေါင်းစုံကနေလာနေကြတာရှိတယ်ဗျဆိုတော့အခုပထမတစ်ချက်ကတော့ဒီတက်မတော်ဘက်ကဗောနော်အမေကလည်းပြောအရင်ကတည်းကသူကလူခွင့်ရေးဖွဲ့စည်းတယ်ဆိုတာကဟိုအများအားဟိုဟိုဝါရဖြတ်ပြီးတော့ဟိုဟိုကဟိုပြည်သူတွေဟိုအပြည့်အစုံမမြင်အောင်လှုပ်ဆောင်ခဲ့တာလည်းနည်းနည်းရှိပါပဲတတိယကသူကတော့အခုအစိုးရပေါ့နော်အစိုးရတက်လာတဲ့နောက်ပိုင်းမှာဟိုကျွန်တော်တို့ဒီအရင်ကဆိုလို့ရှိရင်ဒီဟိုကျွန်တော်အစိုးရကိုယ်တိုင်ကဟိုအဲ့ဒီပါတီအနေနဲ့တော့ဒီကိုယ်တိုင်ကအရင်ကဆိုရင်လက်မထပ်တဲ့ဟိုချင်းမျိုးတွေအများကြီးရှိခဲ့ပေမဲ့လည်းဒီနောက်ပိုင်းမှာတော်တော်ကြီးကိုအကန့်အသတ်လောက်တာကြီးဟိုတုံလာရတယ်အခုဆိုလို့ရှိရင်ကြရားတို့ဘာလို့မှဆိုလို့ရှိရင်လည်းတော်တော်ကြီးကိုဟိုဟိုပြည်နယ်ဒေသကြီးအစိုးရကနေပေါ့နော်ကန့်သက်တွေအများကြီးလုံလာတာကြီးတွေ့ရတယ်တစ်ချိန်တည်းမှာဒီလိုမျိုးရန်များကြီးအစိုးရတရားကြီးအဖွဲ့အစည်းတွေကမစားပဲနဲ့ဒီပြည်သူတွေကသူကခုနပြောတဲ့ဒီအစိုးရထောက်ခံတဲ့လူတွေပေါ့နော်အစိုးရထောက်ခံတဲ့လူတွေပေါ့ပြီးတော့တက်မတော်ထောက်ခံတဲ့လူတွေရောပဲပေါင်းစုံကနေကျွန်တော်တို့ဟိုဟိုအချက်ဟိုပြားပေးတာကြုံလာရတယ်ခင်ဗျာဆိုတော့ဟိုဥမာတနေ့ရမှာသွားပြီးတော့ကျွန်တော်လူခွင့်နဲ့ပတ်သက်ပြီးတော့ဟိုလှုပ်ဆောင်မှုတစ်ခုလုပ်မယ်ဒါမှမဟုတ်လို့ရှိရင်သင်တန်းပဲဖြစ်ဖြစ်ပေါ့နော်ဟိုဆင်းရဲတွေတစ်ခုလုပ်မယ်ဆိုလို့ရှိရင်အရင်ကတည်းကစာလို့ရှိရင်အရင်ကဆိုလို့ရှိရင်တော့ကျွန်တော်တို့ကဟိုအစိုးရကိုအဓိကဟိုဟိုခွင့်ပြုချက်တွေပါတောင်းရလို့ရတယ်ပေါ့နောက်ခုနောက်ပိုင်းမှာကျတော့အဲ့ဒါတွေမကဘူးလေကျွန်တော်ပြည်သူတွေကပါဟိုဟိုဟိုဟိုအရင် negative ဆိုအမြင်ရှိလာတဲ့အခါမှာဟိုရှုပိုင်းမှာကိုယ်လူခွင့်ရေးကောင်ဆောက်ရှောက်သူနဲ့ကိုယ်လုံခြုံရေးအတွက်အများကြီးပြင်ဆင်ထားတဲ့အခါတွေ့ရှိပေါ့နောက်သူတစ်ချင်းပြည်ပကဖြစ်တဲ့ data တွေမှာရှုတိုင်းကလက်နက်ကင် data တွေမှာဖြစ်စီဒီအခုရခိုင် data မှာပဲဖြစ်စီပေါ့နော်လူအာဒီလူခွင့်ရေးဟိုကာကွယ်တဲ့လူတွေလူခွင့်ရေးဖွဲ့စည်းတယ်ဒါမှမဟုတ်ရင်ဂျေဘူးရအဖြစ်ကျွန်တော်ရပ်ကဖွဲ့စည်းပြီးဆိုတာနဲ့တင် NGO တွေဆိုတာနဲ့တင်တော်တော်လေးဟိုဟိုဟို negative အမြင်တွေဖြစ်နေတဲ့အခါမှာဟိုအရင်ဟိုကိုယ့်ရဲ့လူရှုတော့အရာရောကိုယ့်ရဲ့ဒီလုံးနိုင်စွာအလုံးနိုင်တဲ့အတိုင်းတာအရာရောအများကြီးကန့်သက်ပြီးကြိုးပါပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကိုကျိုးဆက်ဝါတစ်ဆက်မေးချင်တာကအခုလိုနိုင်ငံတကာဖိအားတွေလူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေအရေးယူမှုတွေလှုပ်လာတာကခုနကလူခွင့်ရေးလှုပ်ရှားသူတွေလူခွင့်ရေးလှုပ်ရှားမှုတွေအတွက်အထောက်ပံ့ဖြစ်စီလားပို့ပြီးတော့ချက်တဲ့တွေ့စီလားဘယ်လိုမြင်ပါလဲ
ခုလိုမျိုးအရေးယူတာကတော့သူတို့အနေနဲ့ကျွန်တော်တို့ပေါ်အထောက်ပံ့ဖြစ်မလားအခက်အခဲပိုဖြစ်စီမလားဆိုတာထက်ကိုဆိုတာတွေကိုစဉ်းစားတာထက်ကိုသူတို့ကဟိုဒီလက်ရှိဒီတက်မတော်ပေါ့နော်တက်မတော်အနေနဲ့တာဝန်ရှိရလို့သူကမြင်တဲ့အတွက်အေးအေးမှုတွေလောက်တာပေါ့နော်ဆိုတော့ကျွန်တော်တို့ဘက်ကတော့ဟိုဒီလိုမျိုးအခုဒီတက်ချွာလှုပ်ရှားသူတွေအနေနဲ့ကတော့အခုအေးအေးမှုတွေကလောက်တဲ့နယ်လို့ပြင်နေကျွန်တော်တို့ဘက်ကကြုံရမှာပဲဘယ်လိုပဲဖြစ်တနည်းမို့တနည်းနဲ့ကျွန်တော်ကဟိုအကျက်တဲကြဟိုဟိုလှုပ်ကိုကိုရဲ့ဒီလှုပ်ရှားမှုတွေလုပ်တဲ့အခါမှာတကယ်ရက်တဲကြတော့ကြုံရမှာပဲအရင်ကလည်းကြုံခဲ့ရတာပဲအခုလည်းကြုံခဲ့ရတာပဲဟိုလူခွင့်ရေးလှုပ်ရှားသူတယောက်ရဲ့အမြင်အရဆိုလို့ရှိရင်တော့ဒီလိုမျိုးစုစုကလူခွင့်ရေးချိုးဖောက်မှုတွေဖြစ်ခဲ့တဲ့ပုံမှာဒီလိုတိမထားဒီ targeted sanction တွေပေါ့နော်တိမထားတဲ့အရေးမှုတွေကတော့ဟိုလုပ်ဖို့လိုရလို့ထင်တယ်သူတို့အနေနဲ့ဒီဟိုဟာကဝေကန်ဆိုတဲ့အနေနဲ့ဟိုဟာကဟိုအပြောင်းလဲဖြစ်လာတဲ့အဆောက်အဦခြေလှမ်းလို့ဆိုလို့ရတယ်ပေါ့နော်ဆိုတော့အဲ့ဒီပုံမှာတော့ကျွန်တော်တို့အနေနဲ့တော
့ကိုကျိုးဆက်ပါလို့ပြင်တယ်လူကလိုအပ်တယ်လို့ထင်တယ်ပေါ့နော်ကျွန်တော်တို့ရရှင်တွေကိုအလှည့်ပေးချင်ပါလေအရင်ဆုံးတော့ကိုပါထွန်းတူတုတ်ဆွေးနွေးမိများလို့ရပါတယ်ခင်ဗျာ
ဟုတ်ပါခင်ဗျာဒီမေရိကန်နိုင်ငံနေပြီးတော့မြန်မာအစိုးရလူအခွင့်အရေးချိုးဖောက်တာတွေရှိပါတယ်ဆိုပြီးတော့အစည်းအဝေးတွေဆိုတာတွေအရေးယူတာတွေပြရားပေးတာတွေရှိခဲ့ဘူးပါနဲ့ကိုတင်ရလည်းပဲအစည်းအဝေးပြဆိုခဲ့ဘူးပါလေဒါနဲ့ဒီဟာတွေကပြတ်မှတ်ကိုမရှိခဲ့ပဲနဲ့ဒီလိုတွေပဲအဖြစ်လာခဲ့ပါတယ်။အဲလိုမျိုးဆိုရတဲ့ဒီလိုတွေပဲစီးပွားကြိုက်ကြတာဖြစ်ခဲ့ပါလေ။ဒါပေမဲ့အမှန်ဖြစ်ပြမှုကိုပြည်တွင်းမှာနေတဲ့ကျွန်တော်တို့တော့မှအကုန်မသိပါဘူး။အစိုးရအကြီးအကဲတမျိုးသတင်းဌာနမျိုးစုံတွေကနေပြီးတော့ပြောတာတပုံနဲ့ဖေဟာရောမလို့တော့မသိခဲ့ပါဘူး။ဒါကြောင့်အမှန်တရားကိုသိကျင်တဲ့ဆိုလို့ရှိရင်ဒီပြမှုတွေကိုပြုလုပ်တဲ့ပုံကနဲ့ပြုလုပ်ခံတဲ့ပုံကိုယ်တွေနဲ့ပေါင်းပါတာလည်းအမှန်တရားကိုသိရမှာဖြစ်ပါတယ်။
ဟုတ်ကဲ့
အဲ့လိုအမှန်တရားကိုသိပြီဆိုလို့ချင်းအကောင်းဆုံးကတော့အတွင်းကြကြဝင်ရောက်ပူးပေါင်းမယ်
ပြဒနာဘာကြောင့်ဖြစ်တယ်ဒီပြဒနာကိုပြီးအောင်လုပ်မယ်ဒီပြဒနာကိုဘယ်လိုဖြေရှင်းရအောင်မလို့ဆိုနီးပေါင်းစုံနဲ့စဉ်းစားမယ်စဉ်းစားပြီးတော့အကောင်းဆုံးနည်းလမ်းနဲ့ဖြေရှင်းမယ်ဆိုရင်လည်းအထိနာတဲ့နောက်ပြည်သူတွေလည်းအထိနာတဲ့ကိစ္စဖြစ်နိုင်လိမ့်မယ်လို့ထင်ပါတယ်ခုကြီးရတော့ပြည်သူတွေကိုအထိနာရနိုင်မယ်လို့ထင်တဲ့အတွက်အော်တင်ပြခြင်းဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကုပါထုံးပြောတဲ့ခါမှာလည်းကျွန်တော်နယ်ရှင်းလင်းထပ်ပြောချင်တာကကုကနာမနေ့ကတော့ကုသက်စင်ဥသက်စင်ရှင်းပြရထဲမှာပါပါတယ်ရေဥတခတ်မှုမှာခုနရင်းတော့ကလူစီးပွားရေးတန်ခတ်တာတမျိုးဒါမှမဟုတ်ဒိတ်ကြိုက်လူခွင့်ချိုးဖောက်မှုတွေမှာပတ်သက်တဲ့လူတွေကိုပြစ်မှတ်ထားပြီးတော့ရေးယူတာတမျိုးနှစ်မျိုးတော့ရှိပါတယ်အဲ့ဒါကိုကျွန်တော်ပြန်ပြီးသုံးသပ်ပြီးပြန်ပြီးပြပါမယ်နောက်တော့ရှိတူဦးကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုတိလည်းမူတိုးတိုးတိုးဆွေးနွေးပြီးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နေနာတော့လက်ရှိအစိုးရတိတ္တအားတော့မြန်မာလူချင်းနဲ့အဖွဲ့အစည်းမဟုတ်ဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ်။ဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်တို့အခုကချင်ပြည်နယ်မှာသူတို့မကြားသွားပြီးတော့တိုက်ခိုက်နေတာကိုနော်ကချင်ပြည်သူတို့ကမြန်မာရေးကိုနော်ဆန္ဒပြတယ်။မြန်မာရေးကိုလူချင်ပါတယ်နော်။မြန်မာရေးဆန္ဒလာပြတာကိုနော်မြန်မာရေးကိုတောင်းဆိုတယ်ဆန္ဒလာပြတာကိုသူတို့ကဆက်ပြီးတော့ဖမ်းဆီးတယ်နော်။အမျိုးမျိုးကြံစီတော့လောက်ဆောင်တယ်ဖမ်းဆီးနေတာကိုကျွန်တော်ကြည့်မယ်ဆိုရင်မြန်မာရေးလူချင်းနဲ့စစ်တပ်မဟုတ်ပါဘူး။ဒီလိုလိုလိမ့်နေစစ်တပ်ပဲเนาะတိုင်းလာအလုံးကိုเนาะသူတို့ကအာဏာထိန်းချုပ်ဖို့သူတို့လုဆောင်တဲ့စစ်တပ်เนาะအစိုးရလည်းပါဝင်တယ်ဘာဖြစ်လဲဆိုတော့เนาะရခိုင်ပြည်နယ်မှာเนาะလူဝင်ထိုးပေါက်တာကိုเนาะဘုတ်ချုပ်ခွင့်အောင်လာကဘာပြောလဲဆိုတော့လက်မခံဘူးအဲနိုင်ငံကလာပြီးတော့ဝင်ရောက်စီးနေစစ်ဆုံးဖို့လက်မခံဘူးเนาะနောက်ပြီးတော့လာပြန်တော့ဒေါ်သာသိကြီးရပါသူကလည်းလာစစ်စီဘဝလက်မခံဘူးအဲ့ဒါကိုကြည့်မှဆိုရင်နောက်ကွယ်ကအစိုးရတည်းကြီးနော်အစိုးရထိတ်တန်းတော့ကောင်တည်းကြီးနော်စစ်တပ်နဲ့ဥပပေါင်းပြီးတော့တစ်ဖက်ကအသာကိုပေးနေလို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကိုတီးလိုက်မှုကျေးဇူးပါခင်ဗျကျွန်တော်တို့ရောရှင်ချုပ်ပေးစာလေးနဲ့ဖတ်ပြချင်ပါတယ်ကိုမျိုးစောင်အောင်ဆိုတဲ့စာသူပေးထားတာကတော့သူရေးထားတာတော့ရည်ယူမှုဟာအဖြစ်မဟုတ်ပါဘူးတဲ့တကယ်အစ်မတူးတက်ပြောင်းလဲခြင်းနဲ့အမှန်တမ်းလူကုန်သိခါနဲ့အညီဖြစ်စေခြင်းနဲ့ဆိုရင်တော့ပူပေါင်းဆောင်ရွက်ပါတယ်နောက်ကိုကြော်မြင့်ဆိုတဲ့သရရှင်တယောက်ကလည်းပြီးစားပြီးပို့ပါတယ်အမေရိကန်ပြည်သူ့ရဲ့ရည်ယူတန်ခတ်မှုတွေကလိုအပ်သလိုထိရောက်မှာမဟုတ်ပါဘူးတဲ့ဘာကြောင့်လဲဆိုတော့အဓိက criminals ဒီရာဇဝတ်မှုကျူးလွန်သူတွေကတန်ခတ်ရည်ယူတာကနေပြီးတော့လွတ်မြောက်နေစေဖြစ်လို့ပါတယ်ဒါတော့သရရှင်တွေအမြင်ဖြစ်ပါတယ်ကျွန်တော်ပင်နယ်ဆွေးနွေးတဲ့သူတွေအရင်ဆုံးလှည့်ပေးကြပါတယ်ဥစော်ချက်ကိုအရင်ဖိတ်ခေါ်ကြပါတယ်ခင်ဗျခုနကသရရှင်တွေဆွေးနွေးသွားတဲ့အထဲမှာသူတို့ဖြစ်ကိုပါထွန်းပြောသွားတဲ့အထဲမှာအာတိုင်းပြည်ကိုဒီရေးယူမှုတွေကတိုင်းပြည်ကိုထိခိုက်စေပါတယ်တဲ့အဲ့တော့ပူပေါင်းဆောင်ရွက်တဲ့ဟာမျိုးပေါ့နော်ဟိုစူရနဲ့ဖြစ်အာနာပိုင်နဲ့ပူပေါင်းဆောင်ရွက်ပြီးအဖြေထုတ်တဲ့နည်းကိုသုံးပါဆိုတဲ့ဟာမျိုးပြောပါတယ်ဥစ္စာချက်အမြင်လေးသိကြပါတယ်ခင်ဗျအ
ာကောင်းမကြလာကြောကိုကို
ဟုတ်ကဲ့ခုနကဒီရေးမြန်မာနိုင်ငံလူခွင့်ရေးချင်းနဲ့ပတ်သက်ပြီးတော့ဖိအားပေးတဲ့ရေးယူမှုတွေဟာတဲ့လူတို့ကထိခိုက်စေတယ်ဒါကြောင့်မလို့ပူပေါင်းဆောင်ရွက်ပြီးတော့အာနာဘီနဲ့ပူပေါင်းဆောင်ပြီးတော့အဖြေရှာတဲ့နဲ့တခြားနည်းလမ်းရှာတဲ့နဲ့ဆိုတဲ့ဟာမျိုးတချို့သရရှင်တွေကပြောဆိုရေးသားကြပါတယ်ဒါနဲ့ပတ်သက်လို့ကိုယ်စော်ကျဲရဲ့အမြင်လေးသိချင်ပါတယ
်။အော်ဒီအမြင်ကတော့ကျွန်တော်အမြင်ပြောရမယ်ဆိုရင်အဲသူတို့အနေနဲ့ဒီပူပေါင်းပါဝင်ဖို့ကျွန်တော်တို့ပြည်သူအနေနဲ့လည်းဒီပူပေါင်းပါဝင်ဖို့ကတော်တော်လေးလိုအပ်ပါတယ်ဒါမဲ့တကယ်တကယ်ကျွန်တော်တို့အလုပ်ဒီအတူတကွသူတို့တကယ်လက်ညှိုးလက်ပြချက်ကျွန်တော်တို့လုံဆောင်တဲ့အချိန်မှာသူတို့အနေနဲ့အဲခုနမြင်တာမျိုးမရှိတဲ့အပိုင်းတွေအများကြီးတွေ့ရတယ်ကျွန်တော်တို့ဒီမှာအဲလက်တွေ့ကျွန်တော်တို့အောက်ခြေတွေဖြစ်တဲ့အခြေအနေအမြင်ထားတယ်အများကြီးရှိတာပေါ့နော်အပေါ်ကနဲ့အပေါ်ကအမိန်ပေးလိုက်တာတမျိုးအောက်ခြေတွေဖြစ်တဲ့ဟာတမျိုးအမျိုးဖြစ်နေတဲ့အမြင်ထားအများကြီးရှိတယ်အဲ့ဒါကြောင့်အဲဒီဟာကကျွန်တော်တို့ဒီဖိအားပေးတဲ့အပေါ်မှာဒီမြင့်ထန်ထန်ဖိအားပေးတဲ့ဟာကကျွန်တော်တို့ဒီလူချို့ဒီကျွန်တော်တို့ပူပေါင်းပြီးမှလုံးဆောင်ပြီးမှအတူတူဟိုဝိုင်းဝန်းဖြည့်ချင်းတွေဆိုတော့ဒီတပ်ပစ်ဆိုင်ဆိုင်ရာအကောင်ဆောင်တွေနဲ့အတူတူလက်တွဲနေဆိုတော့ကျွန်တော်တို့ပြည်သူတွေအမြင်တွေကတော့ပိုပေါင်းဖို့ကနည်းနည်းအဲနီလန်ကနည်းနည်းချက်ချက်နေထားမှရှိတယ်လို့ကျွန်တော်သုံးသပ်မိတယ်ဗျ
။ဟုတ်ကဲ့ခင်ဗျာကျွန်တော်အချိန်လေးသိပြလို့ပါကုသက်စင်ကိုကျွန်တော်နောက်ဆုံးမေးချင်ပါတယ်ခင်ဗျာ။အခုခုနကသရရှင်တွေသုံးသက်သွားတဲ့တချို့သုံးသက်သရရှင်တွေရဲ့အမြင်ပေါ့နော်နိုင်ငံကိုထိခိုက်မယ်ဆိုတဲ့အမြင်ခုနကဒီရေးယူတန်ခတ်မှုတွေကိုသူတို့မြင်တာကနိုင်ငံကိုထိခိုက်စေတယ်အရင်တော့အစိုးရလည်းပြောပါတယ်ဒီထိခိုက်ဟိုလူတူချင်းထိခိုက်ရတာဆိုလို့ရှိရင်တခြားလူတူဘာထိခိုက်ကြစီလို့ဆွေးရဆူပြီးတော့အများအားသုံးကြပါတယ်အခုလည်းတချို့သရရှင်နေမြင်မှာအဲ့ဒါကြီးတွေ့ရပါတယ်နောက်ချက်ကတော့ဟိုဒီလိုမျိုးပြားပေးရတဲ့ဆိုင်အာနာမိုင်းနဲ့ပူပေါင်းဆောင်ရင်အဖြစ်မရှိဘူးလားတခြားအဖြစ်မရှိဘူးလားဆိုတော့သုံးသက်ချက်ပါဥသက်စင်ရဲ့အမြင်သိကြပါလိမ့်ခင်ဗျဟု
တ်ပထမတစ်ခါကတော့ကျွန်တော်တို့ကဒီလိုမျိုးပေါ်တော့ဒီအခြေယူပြစ်ဆိုခြင်းဟာတိုင်းပြည်ပြည်သားကိုထိခိုက်တယ်ဆိုတဲ့ဟာကဒါကတော့ဟိုသွတ်ပြောလို့ပေါ့ဆန်ရှင်ဆန်မျိုးရှိရောဗျာဘာလို့မျိုးကတော့ ဒီလိုစစ်မှတ်ထားပြီးတော့ရေးရွယ်ကိစ္စနဲ့သူနိုင်ငံလုံးကိုသူနိုင်ငံလုံးမှာရှိတဲ့ရေးပါတဲ့အစိုးရတွေရဲ့လုံးကိုစစ်မှတ်ထားတတ်ခဲ့တဲ့စီးပွားရေးတွေရဲ့လုံးကိုဟိုဘောတော့တူလေးအောင်လုပ်တဲ့ဆွေးနွေးခဏခုရှိရအခုဆန်ရှင်ကတော့အဓိကကစစ်မှတ်ထားပြီးတော့ဒီကအရေးယူပြီးဆွေးနွေးတာပေါ့နော်အဲ့ဒီကတော့သူကနောက်တစ်ခုကလည်းအခုစစ်မှတ်ထားပြီးပြီးဆွေးနွေးရဲ့ဆိုတာကလည်းပြောလို့ရှိရင်တော့တမလောကနေပြီးတော့အရေးယူတာအဖြစ်ရှိပါတယ်လို့လက်ခံပြီးအရေးယူထားတဲ့ပုံကိုယ်တွေကိုအရေးယူတာနိုင်ငံကဆန်ဆန်ဆန်ညုံးအဝလိုက်လာတဲ့သူအရေးယူတာအဲ့တော့ပဒါကလည်းကတကယ်လို့နိုင်ငံကဆန်ဆန်ဆန်ညုံးကိုဆက်ပြီးမလိုက်နိုင်ဘူးဆိုလို့ရှိရင်ဒီကဆက်ပြီးအရေးယူနေဆိုတဲ့ message ကိုပေးတာပေါ့ဗျာအဲ့တော့ဆိုရင်အဲ့ရနဲ့တပိုင်းတဘောင်းတဘောင်းနေဆိုတော့ဒုတိယမျိုးကဒုတိယပြဿနာကလည်းပါတယ်ဆိုတော့ဒီလိုမျိုးနိုင်ငံတကာနဲ့နော်ဒီဘောဆွေးဖို့စာတကယ်အရေးကြီးပါတယ်နိုင်ငံတကာကတောင်းတာပြောနေတာနိုင်ငံတကာကလည်းသူတို့နဲ့အစိုးရကတော့တက်မတော်ကတော့နိုင်ငံတကာနဲ့ဒီဘောဆွေးပြီးတော့ဘဝကလက်ရှိဖြစ်နေတဲ့ဒုက္ခကြီးပြဿနာတွေဖြစ်ရှင်းပါလို့ထားတယ်အဲ့အားကိုလည်းနိုင်ငံကသတိပြုလို့ပြောနေတယ်ကုလသမဂ္ဂလည်းပြောနေတယ်နိုင်ငံကလည်းပြောနေတယ်အဲ့တော့ဒီကအရေးကြီးဆုံးအဖြစ်ကတော့ဘဝမှာရှိနေတဲ့လက်ရှိအစိုးရရဲ့တက်မတော်ရဲ့ဟာလက်ရှိရှိနေတဲ့နိုင်ငံတကာနဲ့ဆွတ်ဆွဲထားတဲ့ဟုတ်လားမဟုတ်လားတော့မသိဘူးဒါပေမဲ့နိုင်ငံတကာနဲ့ဆွတ်ဆွဲထားတဲ့ဒုက္ခရဲ့ချောမှုတွေကိုနိုင်ငံတကာနဲ့ပူးပေါင်းဖြေရှင်းနေတာဖြင့်အဖြစ်ဖြစ်ပါတယ်။ဟိုတစ်ခါကပြောနေရနိုင်ငံတကာနဲ့တစ်ခါကပြောနေရဒီတစ်ခါနဲ့တစ်ခါကပြောနေရကအဖြစ်မဟုတ်ပါဘူး။အဲ့တော့ဒီညက်ပူပြီးနိုင်ငံကောင်းမှုဒီထက်ရှေ့ဆက်ပြီးတော့ဒုက္ခရဲ့အခြေအနေတိုးတက်ကောင်းမှုဆိုလို့ရှင်တော့လက်ရှိအစိုးရကတက်မတော်ရောနိုင်ငံတကာရောအခြေအနေအလုံးကိုပူးပေါင်းဆောင်ရွက်ဖို့အရေးကြီးပါတယ်။အဲ့ဒါကလည်းကျွန်တော်နိုင်ငံအဖြစ်ဖြစ်ပါတယ်ဆိုတော့ပြောချင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။ Russian ရဲ့ခုနကတချို့သူရဲ့အမြင်တွေနဲ့ပတ်သက်ပြီးတော့ကုသစဉ်ပြန်ပြီးတော့ဖြည့်ဆို့သွားတာကိုနားလည်မယ်လို့ထင်ပါတယ်ခင်ဗျာကျွန်တော်ဒိုင်ရိုက်လီလိုက်စီစဉ်ချိန်လဲဆီတော်လို့ပါပါဝင်ဆွေးနွေးပြီးတဲ့ဦးသက်စင်ဦးစော့ချက်ဂျိုးဆက်ဝါနဲ့ကျွန်တော်တို့ရရှိနေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရိုက်လီလိုက်စီစဉ်ဒီမှာရနာကိုပြပါခင်ဗျာ
ကိုတန်းတို့စီစဉ်ပြီးထုတ်လုပ်သူမတ်စုမုံနဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းဒိုင်ရိုက်လီလိုက်အစီအစဉ်ပဲဖြစ်ပါတယ်ရှင်VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနိုင်စာအစီအစဉ်ကိုမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 kHz 9335လိုင်းဒိုမီတာ32 kHz 11803ညတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါအောင်ရှင
်။မွတ်စလင်ရဲ့အိပါဒါရေးခန္ဓာဖြင့်အာဖဂန်သမားအရှွက်ကန်ဒီသမန်နန်တော်ကနေမင်းငုံပြောချချက်ကိုတရားထုတ်လွှင့်နေတဲ့ဒီနေ့မနေ့ပိုင်းမှာပဲကပူးမျိုးတော်မှာရော့ကက်ဒုံးတွေနဲ့ဖြစ်ခတ်ခံခဲ့ရပါတယ်။သမန်ရက်ွက်ထဲကသမန်နန်တော်အနည်းကိုလည်းအနည်းဆုံးရော့ကက်ကြီးတစ်ခုချရောက်ခဲ့တာပါ။အာဖဂန်တာလီဘန်တွေကတော့ကပူးမျိုးတော်ကရော့ကက်တွေနဲ့ဖြစ်ခတ်မှုဟာသူတို့လက်ချက်မဟုတ်တဲ့အကြောင်းညှင်းဆန်ထားပါတယ်။အမေရိကန်မှာလွတ်တော်ရေးကောက်ပွဲကျင်းပဖို့နီးကပ်လာတဲ့အချိန်မှာပဲသမ္မတထရန့်ရဲ့ဆန်းဆန်းချက်တွေနဲ့ပတ်သက်လို့အတိအမှတ်ပြုလက်ခံမှုရရင်တော့ရီပက်ဘလီကန်ပါတီကလက်ချေမပြတ်ဆောင်ကျင်နေပါတယ်။လူတလောသမ္မတအပေါ်လူလူထောက်ခံမှုကတော့ပြင်းပြအားဖြင့်42ရာခိုင်နှုန်းလောက်မှာရှိနေပါတယ်။အမေရိကန်သမ္မတဘရက်ကိုဗာမားနဲ့သူ့ဆိုးရလက်ထက်ကအရာရှိတွေကချင်းချောက်လန်နေတဲ့ကြောင့်ထောက်လိုင်းတဲ့အစီရင်ခံတင်ပြချက်တွေကိုရရှိခံစားခွင့်မပေးဖို့စဉ်းစားနေရလို့ဆိုတဲ့သတင်းကိုသမ္မတတော်နဲ့ထရန့်ကဒီနေ့ပဲညှင်းဆန်လိုက်ပါတယ်။တရင်တူရောင်နေပေါ်များနေချိန်မှာဒီတစ်ခါနယူးယောက်ကသတင်းစာရဲ့ဖော်ပြချက်နဲ့ပတ်သက်လို့ဆွေးနွေးဘူးတာလည်းမရှိဘူးလို့စဉ်းစားမစဉ်းစားခဲ့ဘူးတဲ့အကြောင်းလဲသမ္မတထရန့်ကတူတာလူမှုကွန်ရက်ကနေဒီကနေ့ပဲပြောဆိုလိုက်တာပါ။မတင်မငြိမ်ချင်းတွေကြုံရရဲ့ခိုင်ပြင်းနေမှာအချင်းဖက်ဝါရရဲ့ချင်းချောက်မှုတွေဆက်လက်ရှိနေစေဖြစ်ပြီးဒေသရင်းကိုပါရက်ခက်လာနိုင်ကြောင်းစင်ကူမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကပြောလိုက်ပါတယ်။အမြင်နဲ့မှာလူသားချင်းစာနာမှုအချက်အလက်တွေကြုံရတဲ့ဖြစ်ရပ်တွေအစားပြုခဲ့တဲ့အချက်ပဲဝါရီရဲ့လှုပ်ရှားမှုတွေကဒီနေ့ခင်တည်ရှိနေတဲ့ဖြစ်ကြောင်းဒေါ်အောင်ဆန်းစုကြည်ကစင်ကူမှာပြောကြားတဲ့မင်းကမှထည့်သွင်းပြောဆိုခဲ့တာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်စီစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအင်ဂျင်နီယာကဝီလီယမ်အန်ဒရီဖြစ်ပါတယ်။ VOA American တာမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24/50/51ဆိုင်ကမီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America,
Washington.